to the Voice of America in Burmese.
Mingla mena kemashe Washington Bureau of VOA American tan ga ni 2020 pye ni match la 5 ye cha da pade ni ne ne khin asisin go Myanmar sanaw chain minet 6 nai ga ni 9 nai thi line kilometer 32 line kilometer 40 48 to ga ni dai yai thong twin twa ma ba Facebook sa myanar phit de VOA Burmese news ga ni le a chain ne de ni na sin nai ja ba de shin tama engine nai ma
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကိုရိုနာဗိုင်းရပ်စ်တက်ပြေးမှာတုံ့ဆွဲဖို့အမေရိကန်လွှတ်တော်ကဒေါ်လာ10ဘီလီယံကျော်အတည်ပြုပေးလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့နိုင်ငံနောက်ထပ်၄နိုင်ငံတိုးလာပါတယ်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေအတွက်ဒေါ်လာ300အကူအညီလိုအကြောင်းကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုရဲမင်းချုပ်နဲ့အတူတင်ပြပေးကြပါမယ်ခင်ဗျာ
ကောင်းပါပြီရှင်အမျိုးသမီးတွေပေါ့ကြမ်းဖက်မှုတားဆီးရေးဥပဒေဟာဘာကြောင့်နှောင့်နှေးနေရပါသလဲ
တလေရိုးရရင်ဂျင်းမှုနဲ့လဲဆိုင်နေမယ်ပေါ့နော်အဲဒီအိမ်တွင်းအကျံဖတ်မှုကိစ္စတွေအိမ်ထဲမှာဖြစ်တဲ့မိသားစုပြဿနာလို့ပဲမြန်မာ society တော်တော
်ဒါကတော့မြန်မာနိုင်ငံမှာအမျိုးသမီးတွေပေါ့အကျံဖတ်မှုကာကွယ်တားဆီးရေးဥပဒေမူကြမ်း9နှစ်ကြာလာပြီမဲ့အခုချိန်ထိပြဋ္ဌာန်းနိုင်ခြင်းမရှိသေးတာနဲ့ပတ်သက်လို့နောက်ပိုင်းမှာတင်ပြပေးဖို့ရှိပါတယ်တခါစင်ကာပူကိုတဲတွေတင်ပို့နေတဲ့အတွက်လယ်သမားတွေစိုက်ပျိုးမြေဆုံးရှုံးနေတဲ့ကိစ္စကိုလည်းနားဆင်ရမှာပါတခါ American အခြေစိုက် Freedom House အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့နှစ်စဉ်အစီရင်ခံစာမှာကမ္ဘာတဝဲမှာရှိတဲ့ဒီမိုကရေစီအခြေအနေနဲ့လွတ်လပ်ခွင့်အနေနဲ့ပတ်သက်လို့လည်းကြားဖို့ရှိပါရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါအ
မေရိကန်ပြည်ထောင်စုမှာခုနှစ်ကျင်းပမဲ့သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီရဲ့ကိုယ်စားလှယ်လောင်းဖြစ်လာရေးကြိုးပမ်းမှုတွေမှာစူပါကျူးစီးလို့ခေါ်တဲ့အင်္ဂါနေ့ကပါတီရင်းပနာမရွေးချယ်မှုတွေအပြီးဒုသမရာဟောင်းဂျိုးဘိုင်ဒန်နဲ့ဗာမွန်ပြည်နယ်ကအထက်လက်တော်အမတ်ဘာနီဆန်ဒါဆုနှစ်ဦးသာအဓိကပြိုင်ပွဲတွေ့အဖြစ်ကြန့်ရှိနေပါတော့တယ်။သူတို့ကသူ့ကိုယ်သူဒီမိုကရက်ဆိုရှယ်လစ်လို့ကြေကျော်ထားတဲ့ဘာနီဆန်ဒါဆာပါတီရဲ့ပြမရည်စည်းကြောင်းနဲ့ဆန့်ကျင်ရည်တည်လာသူတူလည်းဖြစ်ပါတယ်။အင်္ဂါနေ့ကဆလစ်ပြည်နယ်မှာကျင်းပတဲ့စူပါကျူးစီးအပြီးမှာတော့နယူးယောက်မြို့တော်ဝန်ဟောင်းမိုက်ကယ်ဘလွန်းဘတ်နှုတ်ထွက်သွားခဲ့ပါတယ်။ဘလွန်းဘတ်ဟာပါတီတွင်ရွေးချယ်မှုတွေအတွက်သူ့ကိုယ်ပိုင်အမေရိကန်ဒေါ်လာ1600နီးပါးသုံးဆွဲပြီးမျက်စွဲစည်းရုံးခဲ့ပေမဲ့အမေရိကန်ဆမ်မိုဝါကျွန်းလေးနဲ့တခြားပြည်နယ်တချို့မှာအနေအငယ်အနိုင်ရလိုက်ုံကလွဲလို့ထူးခြားတည်တာတဲ့အောင်မြင်မှုမရခဲ့တာကြောင့်နှုတ်ထွက်သွားခဲ့တာပါသူရွေးကောက်ပွဲကနေနှုတ်ထွက်တဲ့တပြိုင်တည်းမှာပဲဒုသမရဟောင်းဂျိုးဘိုင်ဒန်ကိုထောက်ခံကြောင်းလဲကြေညာခဲ့ပါတယ်စူပါကျူးစီးရွေးကောက်ပွဲနေ့မှာတော့ဒုသမရဂျိုးဘိုင်ဒန်ကဆယ်ပြည်နယ်မှာအနိုင်ရခဲ့ပြီးဘာနီဆန်ဒါစ်ကတော့ကြံ၄ပြည်နယ်မှာအနိုင်ရခဲ့ပါတယ်ဒီမိုကရက်ပါတီတွင်ရွေးချယ်မှုတွေကနေရွေးကောက်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်လောင်းကလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့လာမယ့်နိုဝင်ဘာလမှာရှင်ပြန်ရမှာဖြစ်ပါတယ်
ကိုရိုနာဗိုင်းရပ်စ်အထင်းမြင်ကူးစက်ပြန့်ပွားနေတာကိုဟန်တက်တပ်ဖြည့်ရေးအတွက်အမေရိကန်ဒေါ်လာ 8.3 ဘီလီယံတန်ဖိုးရှိတဲ့အရေးပေါ်ရမငွေတရားထူထောင်ထားရှိဖို့အမေရိကန်ဥပဒေပြုအမတ်တွေအကြားဗော်ဒိုနီကသဘောတူညီမှုရရှိခဲ့ကြပါတယ်။အမေရိကန်အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးက Republican နဲ့ Democrat အမတ်တွေကြားရရှိခဲ့တဲ့အရေးပေါ်ရမငွေဆိုင်ရာဒီဥပဒေရဲ့နောက်ဆုံးမူကြမ်းကိုသတင်းပတ်ကုန်မှရရှိနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။ဒီဥပဒေကိုသာအတည်ပြုနိုင်ခဲ့ရင်တော့အခုကာလအတွင်းတွေ့ရခဲ့တဲ့ပါတီတစ်ခုစလုံးသဘောတူညီတဲ့ရှားရှားပေါ်ပေါ်ဥပဒေတစ်ခုဖြစ်လာမှာပါ။အမေရိကန်တို့ရဲ့ကျမ်းမာရေးနဲ့ဘေးကင်းလုံခြုံဖို့ကိစ္စနဲ့ပတ်သက်လာရင်အရေးကြီးတဲ့နေရာမှာချွေတာတာတွေလို့လူဝတ်တဲ့နေရာမှာအုံဖြုံနေစရာအကြောင်းမရှိပါဘူးလို့လည်းအထက်လွှတ်တော်လူနေမှုကောင်းဆောင်ဒီမိုကရက်မတ်ချားလ်ရှူမာကပြောပါတယ်ဒီရမငွေဟာ COVID-19 ကူးစက်ရောဂါတိုက်ဖျက်ရေးအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းခံထားတဲ့အမေရိကန်ဒေါ်လာ 1.5 ဘီလီယံဘီလီယံထက်သုံးဆပိုများတဲ့ပမာဏဖြစ်ပါတယ်အမေရိကန်နိုင်ငံဝါရှင်တန်ပြည်နယ်ကစီယက်တယ်မြို့မှာအဲ့ဒီကူးစက်ရောဂါရတနာပေါင်းများစွာလူမသိသူမသိကူးစက်နေမယ်လို့ကြွမ်းကျင်သူတွေကယူဆနေကြနေရပါတယ်အဲ့ဒီမြို့ဟာအမေရိကန်နိုင်ငံတွင် COVID-19 လူချင်းချင်းကူးစက်ရမှာကနဦးစတင်ဖြစ်ပွားခဲ့တဲ့နေရာဖြစ်ပြီးအခုချိန်ထိဒီရောဂါကြောင့်သေဆုံးသူ9ဦးရှိသွားပြီလို့လည်းဝါရှင်တန်ပြည်နယ်ကတာဝန်ရှိသူတွေကပြောပါရခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကြောင့်အီတလီနိုင်ငံအတွင်းကစတင်ကြောင်းနေအားလုံး10ရက်ကြာပြိမ့်မယ်အကြောင်းအစိုးရကကြေညာတဲ့အချိန်ထဲမှာပဲဒီဗိုင်းရပ်စ်နောက်ထပ်ကူးစက်တဲ့နိုင်ငံ၄နိုင်ငံတိုးလာပါတယ်ချီလီဟန်ဂရီပိုလန်နဲ့ဆလိုဗေးနီးယားနိုင်ငံတွေကလည်းသူတို့တိုင်းပြည်ဒီဒီမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေရှိလာနေပြီဖြစ်ကြောင်းဗုဒ္ဓဟူးနေ့ကပြောပါတယ်ဟန်ဂရီမှာကူးစက်သူကတော့အီရန်နိုင်ငံကကျောင်းလာတက်သူတွေဖြစ်ပြီးဆလိုဗေးနီးယားနိုင်ငံကလူနာကတော့မော်ရိုကိုနဲ့အီတလီနိုင်ငံတို့ကိုဖြတ်တန်းလာသူဖြစ်တယ်လို့ဆိုပါတယ်အီတလီနိုင်ငံဟာဥရောပတိုက်တွင်ရောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးခုချိန်ထိကူးစက်ခံရသူ2900နဲ့သေဆုံးသူ100ရှိသွားပြီဖြစ်ပါတယ်အီတလီအစိုးရအနေနဲ့လှုပ်တင်လှုပ်ထိုက်တဲ့ဆုံးဖြတ်ချက်ကိုချပြီးစာတင်ကြောင်းတွေကိုမတ်လ15ရက်နေ့ထိပြည့်ပြည့်ဖို့ဆုံးဖြတ်လိုက်တာလို့ဆိုပါတယ် ခုချိန်ထိကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်နေတဲ့နိုင်ငံပေါင်း85နိုင်ငံရှိသွားပြီဖြစ်ပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲတက်ဒရိုအဒနမ်ဂေဗရီယေဆုစ်ကလည်းပုံထုံးလေးမှာပြလို့တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်ပြောကြားခဲ့ပါတယ်ဒီယောဂဖို့ကိုထင်ချွတ်နိုင်ဖို့နိုင်ငံတိုင်းကအစွမ်းကုန်ကြိုးစားလှုပ်ဆောင်ကြဖို့လဲ WHO အကြီးအကဲကတိုက်တွန်းပါတယ်အမေရိကန်ပြည်ထောင်စုမှာတော့အခုချိန်ထိသေဆုံးသူ12ဦးရှိသွားပါပြီအစောပိုင်းဝါရှင်တန်ပြည်နယ်မှာ10ဦးသေဆုံးခဲ့တာအပါအဝင်ကယ်လီဖိုးနီးယားပြည်နယ်ဆက်ခရမန်တိုမြို့မှာအသက်အရွယ်ကြီးရင်သူအမျိုးသား2ဦးသေဆုံးခဲ့တာဖြစ်ပါတယ်
တပ်ဖွဲ့ဝင်တန်းရှိရဲ့မြောက်ကိုရီးယားစစ်တပ်ဟာကမ္ဘာမှာအကြီးမားဆုံးစစ်တပ်တစ်ရပ်ဖြစ်တယ်လို့တပ်ဖွဲ့ဝင်တွေဟာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမယ့်အရေးအကာအကွယ်အမဲဆုံးလူတွေဖြစ်လိမ့်မယ်လို့မြောက်ကိုရီးယားအထူးတပ်ဖွဲ့ဝင်ဟောင်းတစ်ယောက်ကပြောပါရယ်မုံတိုင်းတပ်ဖွဲ့လို့ခေါ်တဲ့မြောက်ကိုရီးယားအထူးတပ်ဖွဲ့ဝင်ဟောင်းလီအွန်ဂျီကဗုဒ္ဓဟူးနေ့ကဝါရှင်တန်မြို့တော်က Hudson Institute မှာကျင်းပတဲ့ forum တစ်ခုမှာမြောက်ကိုရီးယားစစ်သားတွေရဲ့ဘဝအခြေအနေကိုရှင်းလင်းပြောကြားစင်မှာအခုလိုပြောလိုက်တာလည်းဖြစ်ပါရယ်စစ်တပ်အတွင်းကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းအတွက်တော့အကြီးမားဆုံးစိုးရိမ်ကြောက်လန့်မှုကြီးဖြစ်လိမ့်မယ်လို့လည်းသူကဟောကိန်းထုတ်လိုက်ပါတယ်။မြောက်ကိုရီးယားစစ်သားတွေဟာနေရာကြက်ကြက်တဲတဲနဲ့စစ်တမ်းနေရာတွေမှာနေထိုင်ရတာဖြစ်လို့ရောဂါဖြစ်ပွားရင်သိပ်မြန်တယ်လို့လည်းလီအွန်ဂျီကပြောပါတယ်။2000ပြည်နှစ်တွေမှာစစ်တပ်အတွင်းစားရောဂါဖြစ်ပွားခဲ့ပြီးမြောက်ကိုရီးယားစစ်သားတွေအာဟာရချို့တဲ့လွန်ပြီးခန္ဓာရည်နေပါးတဲ့ကြောင့်စစ်သားတော်တော်များများသေဆုံးခဲ့တယ်လို့လည်းသူကဆိုပါတယ်။စံတက်ကိရိယာတွေမရှိတာကြောင့်စားရောဂါကြောင့်သေဆုံးသလားတခြားရောဂါကြောင့်သေဆုံးလားမသိရကြောင်းဒါပေမဲ့လည်းတရားရောက်အဖျားရှိပြီဆိုရင်တော့ဒါဟာကုသဘေးပဲလို့ပဲယူဆကြကြောင်းလည်းသူကပြောပါတယ်။မြောက်ကိုရီးယားလူဦးရေရဲ့43ရာခိုင်နှုန်းဖြစ်တဲ့လူ70တန်းဟာအာဟာရချို့တဲ့မှုတန်ခံစားနေရတာကြောင့်ရောဂါကုသဖို့တိတ်လွယ်ကူနိုင်တာလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့ကတန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျ။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့အရိုညာဒုက္ခသည်တွေအတွက်အခုအညီအမေရိကန်ဒေါ်လာ689တန်လိုအပ်နေကြောင်းကုလသမဂ္ဂအေဂျင်စီတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကမလာ၃ရက်နေ့မှာတောင်းခံလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုပြန်နိုင်ဖို့မှာဒုက္ခသည်တွေရဲ့နိုင်ငံသားဖြစ်ခွင့်အရေးနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းဖြစ်ဖို့အရေးကြီးတဲ့အကြောင်းဒီကိစ္စကိုမြန်မာဘက်ကအလင်းမြန်ဆောင်ရွက်ဖို့လိုအပ်ကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ဒေါ်ညာအေးဆွေးနွေးပွဲပြင်ပမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကအင်္ဂါနေ့မှာပြောပါတယ်
။ The solution continues to be in Myanmar. The problem is thatthings that need to be done
ပြဿနာကိုဖြေရှင်းရေးကမြန်မာနိုင်ငံအပေါ်မှာမူတည်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်နိုင်မဲ့အခြေအနေကိုမြန်မာနိုင်ငံဘက်ကဖန်တီးပေးရမှာဖြစ်ပါတယ်ဒုက္ခသည်ပြန်ပို့ရေးအစီအစဉ်ဟာတိတ်ကိုနှေးကွေးလွန်းတယ်ဒါမှမဟုတ်ဖြစ်မလာသေးဘူးလို့ပြောရမှာဖြစ်ပါတယ်လို့ကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကပြောဆိုသွားတာပါရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုစစ်စစ်လက်ခံမဲ့အကြောင်းနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းပြောဆိုထားပေမဲ့2018ခုနှစ်နိုဝင်ဘာလကတည်းကစခဲ့တဲ့ဒုက္ခသည်လက်ခံရေးအစီအစဉ်ဟာအောင်မြင်မှုမရသေးပါဘူး။ဒီတော်တွင်ရိုဟင်ဂျာပြည်ထောင်စုကိုဖြည့်ဆင်းရေးအတွက်လူသားချင်းစာနာမှုအထောက်အပံ့အဖြစ်ယူရို30တန်းအကူအညီပေးမယ့်အကြောင်းဥရောပကော်မရှင်ကအင်္ဂါနေ့မှာကြေညာခဲ့ပါတယ်
။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုထိန်းချုပ်ရေးမှာမြန်မာနိုင်ငံကဆရာဝန်တွေအသုံးပြုနိုင်ဖို့စေဝါကရိယာတွေကိုမြန်မာနိုင်ငံကိုပြပုတ်ခဲ့တယ်လို့စင်ကာပူနိုင်ငံကြားရေးဝန်ကြီးဌာနကပြောပါရယ်။ယောဂစမ်းသပ်ရှာဖွေကရိယာပေါင်း3000နဲ့ PCR 662ခုကိုမြန်မာနိုင်ငံရဲ့ပြစ်ဒဏ်ခံခဲ့တဲ့အရာပြပုတ်ခဲ့တာလို့လည်းစင်ကာပူနိုင်ငံကြားရေးဝန်ကြီးဌာနကမတ်လ4ရက်နေ့ဗိုလ်ထံဦးနေကပြောပါရယ်။စေဝါကရိယာတွေကိုမြန်မာနိုင်ငံဆိုင်ရာစင်ကာပူတာမတ်ကြီးဗနီဆာချန်ကမြန်မာနိုင်ငံအမျိုးသားကျန်းမာရေးတခွဲခံစမ်းသပ်ဌာနညွှန်ကြားမှုတော်ထိတိတင်ကိုရန်ကုန်ပြည်ပဆိုင်ရာ၄စီမှာလွှဲပြောင်းပေးရခဲ့တာဖြစ်ပါရယ်။
မြန်မာနိုင်ငံအပအဝင်ဘင်္ဂလားဒေ့ရှ်သီရိလင်္ကာနဲ့ပါကစ္စတန်နိုင်ငံတို့ကအိန္ဒိယမှာလာရောက်ခိုးလုနေသူ2000နီးပါးကိုလွန်ခဲ့တဲ့9နှစ်အတွင်းအိန္ဒိယအစိုးရကနိုင်ငံသားဖြစ်ခွင့်ပြုခဲ့ပါတယ်။နိုင်ငံသားဖြစ်ခွင့်ပြုလိုက်တဲ့သူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကအများဆုံးဖြစ်ပါတယ်။အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကြားချုပ်ဆိုခဲ့တဲ့ Nexus Support Unit ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုအခုလိုနိုင်ငံသားဖြစ်ခွင့်ပြုလိုက်တာပါ။ဒါ့အပြင်အာဖဂန်နစ္စတန်သီရိလင်္ကာနဲ့မြန်မာနိုင်ငံသားတအူးတို့ကိုလည်းလွန်ခဲ့တဲ့6နှစ်အတွင်းမှာနိုင်ငံသားဖြစ်ခွင့်ပြုခဲ့တယ်လို့ဆိုပါတယ်။
ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ပြပွားနေတာကြောင့် James Bond ရုပ်ရှင်ဇာတ်ကားတဲ့ No Time to Die ရုပ်တင်ပြသမဲ့ရက်ကိုလအတန်ကြာတိရွှေ့ဆိုင်းလိုက်ပါတယ်။ MGM Universal Company ကရုပ်ရှင်ထုတ်လုပ်သူ Michael Wilson နဲ့ Barbara Broccoli တို့က James Bond စကားသစ်ကို2020ပြည့်နှစ်ဧပြီလအတွင်းလုံတင်မှုစီစဉ်ထားရကနေ Normal တီရွှေဆိုင်မယ်လို့ Twitter ကနေပုံလေးကကြေညာခဲ့တာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းကရုပ်ရှင်ယုံတွေရဲ့အခြေအနေကိုအခြေခံစဉ်းစားပြီးဒီလိုရွှေဆိုင်မှုဆုံးဖြတ်လိုက်တာလို့လည်းပြောပါတယ်။ဒါကြောင့်ဒီစကားကို UK နိုင်ငံမှာ Normal 12ရက်နေ့နဲ့ကမ္ဘာလုံးမှာတော့ Normal 25ရက်နေ့မှာမှယုံတင်နိုင်မှာဖြစ်ပါတယ်ခင်ဗျ။
တဲ့င်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရဲမင်းထွန်းတို့ကပြောပြသွားတာပါရှင်အခုတော့တဲ့င်းလှော်တွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီကမ္ဘာတဝမ်းမှာရှိတဲ့ဒီမိုကရေစီအခြေအနေနဲ့လွတ်လပ်ခွင့်နဲ့ပတ်သက်လို့နှစ်စဉ်အစည်းအခမ်းအစာကို American Cheshire Freedom House အဖွဲ့ကြီးကဗုဒ္ဓဘုနေ့ကထုတ်ပြန်လိုက်ပါတယ် VOA တဲ့င်းတော့ Arash Arabasadi ရဲ့တဲ့င်းကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ကပြောပြမှာပါရှင
်ကမ္ဘာတဝမ်းဒီမိုကရေစီစနစ်ရဲ့အခြေအနေနဲ့လွတ်လပ်ခွင့်နဲ့ကျဆင်းနေတယ်လို့ Freedom House အဖွဲ့ရဲ့အစည်းအခမ်းအစာမှာတွေ့ရပါတယ်ဟောင်ကောင်မှာတရုတ်ဆိုးရွားကိုဆန္ဒပြသူတွေဖြိုခွင်းခံရတာအီရန်မှာအပြောင်းလဲလိုလားသူတွေဖိနှိပ်ခံရတာနဲ့အတူအစည်းအဝေးခံစားရတဲ့မှာပြောင်းလဲကိုမလိုလားတဲ့အုပ်ချုပ်သူဆိုးရွားတွေရဲ့အင်အားသုံးဖြိုခွင်းမှုတွေကိုဖော်ပြထားပါတယ်တချို့ဒီမိုကရေစီစနစ်နဲ့ကျင်းသားရနေတဲ့နိုင်ငံတွေမှာလည်းနောက်ဆက်တွေနဲ့ကြုံနေရကြောင်းမှတ်ချက်ပေးထားပါတယ်
Democracy is in trouble
Democracy စနစ်အခက်ကြုံနေရပါတယ်ဒီနှစ်မှာဆိုရင်တန်းတူအခွင့်အရေးနဲ့လူနေစုတွေအတွက်လှုပ်ရှားမှုတွေမှာတက်ကြွခံရမှုတွေကိုတွေ့ခဲ့ရပါတယ်ဒါကဒီမိုကရေစီနိုင်ငံတွေမှာရောအာဏာရှင်အုပ်ချုပ်ရေးရှိတဲ့နိုင်ငံတွေမှာပါဖြစ်ပါတယ်။ဒီအချက်တွေအားလုံးခြုံငုံကြည့်မယ်ဆိုရင်တော့ဆက်လက်နဲ့ဆက်တိုက်ကမ္ဘာတဝန်ဒီမိုကရေစီကျဆင်းလာတာကိုတွေ့ရမှာပါ
။ဆာရာရီပူချီဟာ Freedom House အဖွဲ့ကသုတေသနနဲ့စီစစ်လေ့လာရေးအဖွဲ့ရဲ့ဒုက္ခရာဖြစ်ပါတယ်။ဘာသာရေးနဲ့လူနည်းစုအုပ်စုတွေကိုအဓိကထားတိုက်ခိုက်နေတဲ့အစိုးရအခြေအတွက်ပိုများလာတယ်လို့သူကဆိုပါတယ်။
There is definitely a real trend of
အစိုးရတွေဖက်ကသူတို့ရဲ့စီမံမှုညံ့ဖျင်းတဲ့ကိစ္စတွေမှာလူနယ်စုဝင်တွေအပေါ်အပြစ်ပုံချတာဖိနှိပ်ချုပ်ချယ်ရေးအတွက်နေရန်တစ်တွေဆက်သက်တဲ့အလေ့အထတွေနိုင်ငံတကာမှာအဖြစ်များလာပါတယ်
။ဥပမာတရုတ်ပြည်မှာဆိုရင်လူတွေကိုထောက်လန်းစောင့်ကြည့်ရေးလုပ်တဲ့အခါပထမလူအုပ်စုနည်းနည်းလေးနဲ့စခဲ့ပြီးနောက်ပိုင်းမှာတဖြည်းဖြည်းနဲ့တနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်လာတာကိုတွေ့ရပါတယ်။ဒီလိုဖြစ်ရတွေရှိနေပေမဲ့လည်းဟောင်ကောင်မှာတော့လူမှုဟာသူတို့လွတ်လပ်ခွင့်အတွက်တန်လိမ့်တန်ချပြီးဆက်လက်တိုက်ပွဲဝင်နေတာပ
ါ Quite clear from the demonstrations in Hong Kong
ဟောင်ကောင်မှာဖြစ်တဲ့ဆန္ဒပြပွဲတွေကိုကြည့်ရင်ဟောင်ကောင်လူမှုဟာလွတ်လပ်ခွင့်နဲ့ဒီမိုကရေစီစနစ်ကိုတခြားနိုင်ငံတွေမှာရှိနေတဲ့လူတွေလိုပဲအရေးတကြီးလိုအပ်နေတယ်ဆိုတာထင်ရှားပါတယ်ဟောင်ကောင်လှုပ်ရှားမှုဟာအရေးပါပါတယ်ထောက်ခံမှုရဖို့လိုအပ်ပါတယ်ဒါမှပဲတရုတ်အစိုးရဟာလူတွေတကယ်လိုချင်နေတာပါလဲဆိုတဲ့အကြောင်းအရှိတရာအတိုင်းမြင်သွားမှာပါ
နောက်အာဖရိကဘီနင်နိုင်ငံမှာဆိုရင်မနစ်ကရွေးကောက်ပွဲမတမာမှုတွေကြောင့်တိုင်းပြည်ရဲ့လွတ်လပ်ခွင့်နဲ့ဒီမိုကရေစီစနစ်စံနှုန်းသတ်မှတ်ချက်အဆင့်ကျသွားခဲ့ပြီးစစ်ဖြစ်နေတဲ့နိုင်ငံအာဏာသိမ်းခံရတဲ့နိုင်ငံတနိုင်ငံလောက်အဆင့်ကိုရောက်သွားခဲ့ပါတယ်။ဒါပေမဲ့တချို့နိုင်ငံတွေမှာတော့တိုးတက်မှုတွေပြနေပါတယ
်။ Sudan overall is one of the
ဆူဒန်နိုင်ငံဆိုလို့ရှိရင်မနစ်စည်းရင်ထဲမှာအတော်လေးအခြေအနေကောင်းလာတဲ့အခြေပါပါတယ်။လူမျိုးရုံးတပ်ဖြတ်မှုကျူးလွန်ပြီးတော့နှစ်30လောက်အာဏာရှိနေတဲ့သမ္မတတယောက်ကိုလူလူလှုပ်ရှားမှုနဲ့ဖြုတ်ချနိုင်ကြတာတကယ့်ကိုအောင်မြင်မှုကြီးတစ်ခုပ
ါနိုင်ငံသားတွေရဲ့အပြောင်းအလဲအတွက်ပါဝင်လှုပ်ရှားသူစိတ်ကနေတဆင့်မျှော်လင့်ချက်တွေရှိပါတယ်လို့ရေပူချီကဆိုပါတယ်ဒီလိုမျှော်လင့်ချက်တွေရှိနေသေးတာတော့ Freedom House ရဲ့အစီအစဉ်ခါသာအရဒီမိုကရေစီစနစ်အခက်အခဲကြုံတွေ့နေရတဲ့နိုင်ငံအရေးအတွက်ဟာတိုးတက်လာတဲ့နိုင်ငံအရေးအတွက်ထက်လက်ရှိမှာနှစ်ဆပိုများတယ်လို့ဆိုထားပါတယ်ခင်ဗျာ
ကိုဝင်းခံပါပါရှင်အခုတော့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်းခုနှစ်နှစ်ကြာရေးဆွဲလာပြီဖြစ်ပေမဲ့ဒီဥပဒေကြမ်းအခုချိန်ထိပြဋ္ဌာန်းနိုင်ခြင်းမရှိသေးတာဘာကြောင့်လဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုဟာနေရာတကာမှာဖြစ်နေပြီးလူအများစုကလည်းဒါကိုပုံမှန်လိုပဲသဘောထားကြကြောင်းအမျိုးသမီးတွေပေါ်အကြမ်းဖက်မှုကာကွယ်ရေးလှုပ်ရှားဆောင်ရွက်နေတဲ့ရှေ့နေဒေါ်လာလာကြီးက AFP သတင်းဌာနကိုအခုလိုပြောပါတယ
်ဒလိရိုးရရင်ကျေမှုနဲ့လဲဆိုင်နေမယ်ပေါ့နော်အဲဒီအိမ်တွင်းအကြမ်းဖက်မှုကိစ္စတွေရဲ့အိမ်ထဲမှာဖြစ်တဲ့မိသားစုပြဿနာလိုပဲမြန်မာ society တော်တော်များများခံယူထားကြတယ်အဲ့ဒီခံယူထားကြတဲ့ပုံမှာအိမ်တွင်းအကြမ်းဖက်မှုကိစ္စတွေဖြစ်လာတယ်ဆိုလို့ရှိရင် report လုပ်ရင်တော့မှရေးစခန်းကဒီပေါ့နော်အရေးယူပေးမှုအပိုင်းအားနည်းတဲ့ဟာတွေကိုကျွန်တော်တို့တွေ့ရတယ
်မြမအစိုးရရဲ့စီးရင်ကောက်ယူချက်အရ2016ခုနှစ်ကအဓမ္မပြုကျင့်ခံရမှုပေါင်း1100ကျော်ရှိခဲ့ပြီး2019ခုနှစ်မှာ1400ကျော်ထိတိုးလာခဲ့ပြီး
သုံးပုံနှစ်ပုံဟာကလေးငယ်တွေအပေါ်ကျူးလွန်နေတာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ရှေ့နေဒေါ်လာလာကြီးကတော့ဒီကိန်းကနန်းပမာဏဟာလူဦးရေတန်ပေါင်း54တန်းရှိနေတဲ့မြန်မာနိုင်ငံမှာအစိတ်ပိုင်းအသေးလေးပဲဖြစ်ပြီးနေ့စဉ်နဲ့အမျှအမျိုးသမီးနဲ့ကလေးငယ်တွေဟာအကျန်းဖတ်မှုတွေကိုပုံစံမျိုးစုံရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။ဒါပေမဲ့အမျိုးသမီးတွေအတွက်အကျန်းဖတ်မှုကနေအကာအကွယ်ပေးရေး2013ခုနှစ်ကစပြီးရေးဆွဲနေတဲ့ဥပဒေကျမ်းကိုအခုချိန်ထိအတည်ပြုပြဋ္ဌာန်းနိုင်ခြင်းမရှိတာဟာနောက်မျိုးဆက်တွေတက်ပါထိခိုက်နေနာနေကြောင်းဒေါ်လာလာကြီးကပြောပါတယ
်ကျွန်မစိတ်မကောင်းတာဒီလောက်ထိကြာ9နှစ်လုံးမှကြာစီလာတဲ့ဥပဒေချမ်းကဒီဘောပေါ့နော်ကျွန်မတို့အမျိုးသမီးနေရဲ့အခွင့်အရေးကိုကျွန်မအနေနဲ့ပြောမယ်ဆိုရင်ကောက်ဝေးမပေးနိုင်ဘူးပေါ့နော်အဲ့လိုမျိုးကျွန်မမြင်တဲ့အတွက်နဲ့တော်တော်လေးစိတ်မကောင်းပါဘူးပြီးလို့ရှိရင်ကျွန်မရဲ့သမီးအပေါင်းနောက်ဒီသမီးသမီးတွေနောက်တစ်ချိန်မှာအကျန်းဖမုံးတွေဖြစ်လာတဲ့အခါမှာဒီဥပဒေကပြပြောကပကာကွေပေးနိုင်တဲ့အနေအထားမှာရှိမနေသေးတဲ့အတွက်နဲ့တော်တော်လေးကိုရှင်းပြရပါတယ်
။သူကိုယ်တိုင်အမျိုးသမီးတွေကိုအကျန်းဖတ်မှုကနေအကာအကွယ်ပေးရေးဥပဒေပိုင်းအရာရောဆေးဝါးကုသမှုဆိုင်ရာအရာပါအကူအညီပေးနေတဲ့အမျိုးသမီးရေးအဖွဲ့ Legal Clinic မြန်မာကိုတည်ထောင်ခဲ့သူဖြစ်ပါတယ်။အမျိုးသမီးတွေကိုအကာအကွယ်ပေးဖို့ရှင်းနေဖြစ်အောင်သူဘာကြောင့်စ조사ခဲ့တယ်လဲဆိုတဲ့ဒေါ်လှလှကြီးရဲ့အတွေ့အကြုံကတော့
အင်္ဂလန်နဲ့အစ်တေတိုင်ပြီးတော့လာတယ်ဆိုတော့အရန်ကိုကြောင်းနေပြီအမေဆိုလို့ရှိရင်အသက်နာမထွက်ဘူးအဲ့ခါမှာကိုကလည်းအဲ့တော့မမရဆိုအရန်နေပါသေးတယ်ကျမဟိုတုံတန်းလောက်ပဲရှိအောင်မယ်ထင်တယ်အဲ့ဒီကအရန်ကြောင်းနေကြတဲ့ပုံစံအဲ့တော့အမားသွားတယ်သွားပြီးတော့ဒီဘောဆွေမျိုးတွေစီကပတ်ဆံရှိရဲ့ဟိုကတင်းမသွင်းနိုင်ရင်ပတ်ဆံဘလောက်ပဲဆိုပြီးတော့အဲ့လိုမျိုးဟုတ်နော်အဲ့ဒီညီကွင်းတွေကျမတို့ဒီဥပဒေဖက်ကိုရောက်ပေါ်အတွက်နဲ့ကျမတို့အတွန်းရပြန်ပေးခင်းစီပေါ့နော်အဲ့တော့အမျိုးသမီးအကျန်းဖက်မုံတားစစ်ကောင်ရဲ့ဥပဒေတစ်ခုလုံးမယ်ဆိုတာ2013မှာကျမစွန့်စက်တမပါဝင်ခဲ့တယ်ဘာကြောင့်လဲဆိုတော့ကျမဒီ issue တွေနဲ့2013ကနေကျင်လည်ပြီးတော့လုပ်လာတာ
Victoria အမူးလိုလူတိများတဲ့2019ခုနှစ်ကအသက်3နှစ်အရွယ်မင်းကလေးငယ်လိမ်ပိုင်းဆိုင်ရာစော်ကားခံရမှုမှာအခုချိန်ထိတရားခံကိုဖော်ထုတ်နိုင်ခြင်းမရှိသေးတဲ့အပြင်တရားမျှတမှုရရည်ဆိုတာနဲ့လည်းအလန်းဝေးနေသေးပါအခုလိုမင်းကလေးငယ်တွေနဲ့အမျိုးသမီးတွေအပေါ်အကျန်းဖတ်မှုကနေထိထိရောက်ရောက်အကာအကွယ်ပေးမဲ့ဥပဒေမျိုးလွတ်တော်ကနေဘာကြောင့်ပြဋ္ဌာန်းအတည်ပြုနိုင်ခြင်းမရှိသေးတာလဲ Triangle Woman အဖွဲ့ဒါကဒါဒေါခင်လေးရဲ့အမြင်ကတော့
ထွတ်တော်တွေမှာဆွေးနွေးလိုက်ပြီဆိုရင်အမျိုးသားဒီဟိုဒါကတော့ကျမဟိုအမျိုးသားရဲ့အမျိုးသမီးရဲ့ခွဲခြားပြောတာမဟုတ်ပြီမဲ့သူတို့ရှုဆောင်ကအမျိုးသားရှုဆောင်ကပဲကြည့်တယ်သူတို့ဘက်ကဘာများညော့သွားမလဲသူတို့ဘက်ကအဲ့အတွက်လုံခြုံမှုเนาะအပြည့်အဝသူတို့ကလိုချင်တဲ့အခါကျတော့အမျိုးသားရှုဆောင်ကနေဆွေးနွေးတယ်ဒါပေမဲ့အဲ့လိုနေရာမျိုးမှာကျမတို့အမျိုးသမီးတွေဖြစ်ပို့ပေါ်လာရင်ပို့အတန်လေးပိုကြကြလောင်လောင်နဲ့ပြောနိုင်မယ်ပို့ပြီးတော့စွာတဲ့လူလိုတာပေါ့ကျမတို့ကဒီအချိန်မှာတော့ခက်စွာစွာလူတွေရမှရမှာလေအေးအေးဆေးဆေးအမျိုးသမီးဖြစ်တယ်ကျမတို့ပါသွားတယ်ဒါပေမဲ့သူကရိုးရိုးပဲအေးအေးဆေးဆေးနေတဲ့လူဆိုရင်တော့မဖြစ်ဘူးဒီအချိန်မှာကျမတို့ hot shot တွေအများကြီးလိုတယ်များများပြောများများရန်စွာပြီးတော့ကျမတို့ကစွာရန်စွာတယ်ဆိုတော့ကျမတို့အတွက်မဟုတ်ဘူးအားလုံးသောတိုင်းပြည်မှာရှိတဲ့အမျိုးသမီးအမျိုးသားတွေအတွက်တကယ်တက်တက်ကြွကြွနဲ့လုံမဲ့သူမျိုးတွေပေါ့နော်ဆိုချန်ပီယံတွေလိုနေတာပေါ့
အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်အကျန်းဖတ်မှုဟာနိုင်ငံတကာနိုင်ငံရဲ့လုံခြုံမှုကင်းမဲ့တဲ့အရေးပေါ်အခြေအနေဖြစ်ပြီးလူအများရှိမဖွယ်မရာလောက်တာကစားလို့လူကုန်ကူးတဲ့ပြစ်မှုထိပါဝင်ပြီးအဖွဲ့အစည်းအတိုင်းဝိုင်းတွေရဲအာဏာပိုင်တွေနဲ့တရားဥပဒေညီလန့်အရာပါလုံးဝလက်တင်ခံမှာမဟုတ်ကြောင်းကုလသမဂ္ဂကတတိပေးထားပါတယ်ရှင်လာပြီးတော့စင်ကာပူကိုတဲတွေတင်ပို့တဲ့အတွက်လယ်သမားတွေစိုက်ပျိုးမြေဆုံးရှုံးနေတဲ့ကိစ္စကိုနားဆင်ရမှာပါစင်ကာပူခြေဆိုင် Star Height ကုမ္ပဏီအနေနဲ့တန်လွင်မြစ်ထဲကတဲတွေကိုအကန့်အသတ်တူးယူဖို့မြန်မာအစိုးရကခွင့်ပြုထားတာကြောင့်ဒီတဲတွေကိုစင်ကာပူကိုတင်သွင်းနေတာပါရိုက်တာသတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါရှင
်မွန်ပြည်နယ်ချောင်းဆောင်မြို့နယ်အတွင်းအခုချိန်မှာရေတွေလွှမ်းသွားပြီးတစ်ချိန်ကတိနံအထွက်ကောင်းတဲ့သူ့လယ်ကွင်းနေရှိခဲ့တဲ့ကျွန်းနေရာကိုအသက်52နှစ်အရွယ်လယ်သမားဦးတန်းစော်ဦးကတန်လွင်မြစ်ထဲကနေလက်ညှိုးထိုးပြခဲ့ပါတယ
်။ဒီမှာရဲ့လယ်မြေတွေပဲပေါ့။သူစပြိုလို့ဆိုရင်ဒီလိုမျိုးနည်းနည်းနည်းနည်းအဲ့လိုစီးပြီးပြိုသွားတယ်။နောက်ဟိုအရင်ရွာဟိုကတည်းကအကွင်းလိုက်အကွင်းလိုက်ပြအဲ့လိုပြကြရတော့
။တချင်းကဦးတန်းစော်ဦးပိုင်ခဲ့တဲ့ဒီနေရာကလယ်24ဧကဟာလဲလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းတဖြည်းဖြည်းပျောက်ကွယ်သွားတာကြောင့်စိုက်ပျိုးရေးမလုပ်နိုင်တော့ဘဲအကျွေးတွေလည်းပြိလာနေပါတယ်။ဦးတန်းစော်ဦးနဲ့ဘဝတူလယ်သမားတွေဟာဘဝရှင်တန်နေထိုင်ရေးအတွက်ကျွန်းတစ်ခုပေါ်မှာကျန်နေသေးတဲ့လယ်မြေလေးအနည်းငယ်နဲ့ပဲစိုက်ပျိုးလုပ်ကင်စားတောက်နေကြရတာပါဒါပေမဲ့လည်းသူတို့ရဲ့ဝင်ငွေကအရင်တောင်မကမိသလောက်ပါပဲ မော်လမြိုင်မြို့နယ်မလမကမှာရှိတဲ့ချောင်းဆောင်မြို့နယ်အတွင်းကလက်သမားတွေကတော့သူတို့ရဲ့လက်မြေတွေအခုလိုဆုံးရှုံးသွားရတာဟာစင်ကာပူနိုင်ငံမှာမတ်ပုံတင်ထားတဲ့ Star Height ကုမ္ပဏီကသူတို့ဒေသမှာတဲတွေတူးယူပြီးစင်ကာပူကိုတင်သွင်းနေတဲ့အတွက်ဖြစ်တယ်လို့အပြစ်တင်ပြောဆိုနေကြပါတယ်
။ဟိုမှာမြင်နေရတာလား။တဲဆုပ်တဲ့သင်္ဘောပေါ့။အနာသွားရင်တော့အကြီးကြီးပဲ။ကျွန်တော်တို့ကတော့တော်တော်လေးလောက်လှမ်းပြီးတော့ပေါ့။သူကနေပတ်ကြရင်မှဘာမှမလုပ်ဘူးကြောက်ပါပြီးတော့သူနေတာ။ဟိုနေပတ်ကြလို့ရှိရင်ကြောက်ပါပြီးနေတာမိုးချက်လို့ရှိရင်လာပြီးတော့အဲ့ဒီလေမီရင်းနာကမကြောင်နေမှာ။
Star Height Company ဟာ2013ခုနှစ်ကစလို့ဒီဒေသမှာရှိတဲ့တန်လင်းမြစ်ထဲကနေတဲတန်ချိန်ထောင်ပေါင်းများစွာကိုဆုပ်ယူခဲ့တာလို့ဒီဒေသကိုကိုစားပြုတဲ့ပြည်သူ့လွတ်တော်အမတ်ဒေါ်ကြည်ကြည်မြကပြောပါတယ်။ဒါကြောင့်ဒေသခံလက်သမားတွေအတွက်အစားထိုးအသက်မွေးဝမ်းကြောင်းနိုင်မဲ့နည်းလမ်းတစ်ခုကိုအစိုးရကဖန်တီးပေးတင်တယ်လို့ဒေါ်ကြည်ကြည်မြကပြောပါတယ်
။သူတို့အတွက်တော့အစားထိုးတဲ့ပုံစံမျိုးလေးတွေလုပ်ပေးမှပဲအဆင်ပြေမယ်လို့ထင်ပါတယ်။ဒါပေမဲ့ဟိုကျမတို့ကလည်းကိုစလေဆိုတော့ကျမတို့ကလည်းဘောပဲနဲ့ဆာရွက်ပဲရှိတာလေအဲ့ဒါမလားကျမတို့ကပြည်သူ့အတန်ကိုအော်ပေးုံပဲရမှာလုပ်ပေးရမှာကအစိုးရတာဝန်ဆိုတော့ဒီလက်သမားတွေအတွက်တော့ကျမတို့တော်တော်လေးကိုယဉ်လေးမိပါတယ
်2018ခုနှစ်နဲ့2019ခုနှစ်အကြား Star Height Company ကတဲတန်ချိန်အ ਨੇ စုံတသိန်းခွဲလောက်ကိုစုပ်ယူသွားခဲ့တယ်လို့ဒေါ်ကြည်ကြည်မြကပြောပါတယ်ဒါပေမဲ့အခုနှစ်မှာဘယ်လောက်စုပ်ယူပြီးပြီဆိုတာတော့မသိရသေးဘူးလို့ဆိုပါတယ်Star High Company ကတော့သူတို့အနေနဲ့ဒေသခံအစိုးရရဲ့ခွင့်ပြုချက်နဲ့တဲတွေကိုတရားဝင်ဆုပ်ယူနေတာဖြစ်ကြောင်းနဲ့လက်သမားတွေဆွဆွဲနေသလိုမဟုတ်ကြောင်းပြောပါတယ်။သူတို့ကိုခွင့်ပြုထားတဲ့ license အရတဲဘလောက်ဆုပ်ယူနိုင်တယ်ဆိုတဲ့ကန့်သတ်ချက်လည်းမပါဘူးလို့ဆိုပါတယ်။တန်လွင်မြစ်ထဲကတဲတွေကိုအခုလိုဆုပ်ယူနေတဲ့အတွက်တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းတဲ့အပြင်ထုံးစံအရလည်းမြစ်ထဲမှာတောင်ထွန်းမှာဆိုးတဲ့အတွက်တဲတွေကိုမှတင်ဆုပ်ယူရတာမျိုးတောင်ရှိကြောင်းမြန်မာတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လက်သမားတွေကတော့သူတို့လက်မြေတွေဆုံးရှုံးသွားတဲ့အတွက်နစ်နာကြေးရလို့ကြောင်းပြောဆိုနေကြပြီးပုံမိုတင်းကျပ်တဲ့စီကံဥပဒေတွေချမှတ်ပြဋ္ဌာန်းဖို့လိုလားနေကြတာပါ။အ
ဲဒီတော့အနာဂတ်မရဘူး။ဒါကိုအစိုးရအနေနဲ့ဆိုပါစို့ကျွန်တော်တို့၅ခန့်တူးနိုင်အောင်ခွင့်ပြုချက်တွေ၅ခန့်တူးဖို့ယင်းနှီးမြုံနှံဖို့အတွက်အရင်နှီးတွေအဲအဲ့ဒီလိုမျိုးရမယ်ဆိုရင်တော့အဲ့ဒါလေးတွေကိုတော့ကျွန်တော်တို့မျှော်လင့်တာရှိတယ်။အဲ့ဒါဆိုရင်တော့ကျွန်တော်တို့အနာဂတ်လေးတွေကိုဆက်သွားလို့ရအောင်ပါပေါ့။
Star High Company ကတန်လွင်မြစ်ထဲတဲတွေလာတူးယူနေတဲ့အတွက်ဥတန်းစော်ဥလိုပဲမူလကလဲဧက60ကျော်ပိုင်ဆိုင်ခဲ့ရကအခုချိန်မှာ6ဧကလောက်သာပိုင်ဆိုင်တော့တဲ့နောက်တူးကတော့အသက်48နှစ်အရွယ်လဲသမားဦးမြင့်ဆန်းပါ
ကျွန်တော်တို့လဲတွေကဟိုးလေရေပြင်ကလှေလောက်လှေအဝေးလောက်ရှိတယ်ဗောနော်စီလဲဆိုတာတဲသင်းမောလာပြီးတဲ့တဖြည်းနဲ့ပြူကြကုန်သွားအခုဆိုရေပြင်မဲ့ရှိတော့တော့ဗောအဲအခု
သူ့အနေနဲ့အခုချိန်မှာအစိုးရထံကချိထားတဲ့အမတော်ကြီးငွေတွေကိုပြန်ဆက်နိုင်ဖို့အခက်အခဲရှိနေတယ်လို့လဲဦးမြင့်ဆန်းကပြောပါတယ
်အစိုးရပစံကတိန်3လေးတော့ဆက်ရမှာပေါ့ဒီစားအောင်နှောက်ဆိုတော့30ကျော်တော့ဆက်ရမှာအခုဆက်ဖို့လည်းတပြားမှမရှိဘူးဖမ်းနေဖမ်းတော့မတန်းတော့ဘူးပေါ့ဒီလိုပဲကျွန်တော်ကစဉ်းစားတာခရမ်းနေဆိုတော့ကျွေးတွေရောင်းတယ်စီထားတွေရောင်းကျွေးတွေရောင်းနွားတွေရောင်းဆက်ဒီချိန်ဆိုပြီးသွားပြီပေါ့ဒီနေ့တပြားမှမဆက်ရသေးရမဆက်ရသေးတဲ့ကြောင့်ဒီဘယ်လိုလောက်ရမလဲလောက်လို့လောက်ရမှန်းလည်းမသိတဲ့ကြောင့်ဖမ်းရင်လည်းဖမ်းတော့ဆိုပြီးတော့စိတ်အေးရနေတာကြီ
းမြစ်ချောင်းနေတဲ့ကတဲတွေကိုတူးယူခြင်းကတဘာဝဂေဟစနစ်ကိုပျက်စီးစေတဲ့အပြင်မြေကဘာတွေပြိုကျတာရေကြီးပြီးမိုးခေါင်ရေရှားတဲ့ပမာဏပုံမူပြင်းထန်တာတွေဖြစ်စေတယ်လို့သိပ္ပံပညာရှင်တွေကပြောကြောင်းကုလသမဂ္ဂသဘာဝပတ်ဝန်းကျင်အစီအစဉ်က2019ခုနှစ်မှာထုတ်ပြန်တဲ့အစီအစဉ်ခန်းစာမှာဖော်ပြထားပါတယ်2018ခုနှစ်တနည်းထဲမှာတင်တန်လွင်မြစ်ထဲကဒေါ်လာ6တန်းတန်တဲ့တဲတန်ချိန်တစ်တန်းစင်ကာပူနိုင်ငံကိုတင်ပို့ခဲ့တယ်လို့ကုလသမဂ္ဂကနောက်ဆုံးပြသထားတဲ့စစ်တမ်းမှာဖော်ပြထားပါတယ်ဒါပေမဲ့မလေးရှားနိုင်ငံကဒူဘိုင်မြစ်ချောင်းနေတဲ့ကတဲတူးယူမှုကိုတားမြစ်ပိတ်ပင်လိုက်တဲ့အတွက်တန်လွင်မြစ်ထဲကထုတ်ယူတဲ့ပမာဏဟာအစမတန်တိုးများလာနိုင်တယ်လို့မြန်မာအစိုးရကပြောပါတယ်။တဲတွေကိုစင်ကာပူတနိုင်ငံနဲ့တာမကပဲတရုတ်နဲ့အိန္ဒိယနိုင်ငံတွေကိုလည်းတင်ပို့ရောင်းချနေကြောင်း Star High Company ကပြောပါတယ်ခင်ဗျာ
။ကိုစောင်းဝင်းလိုက်ပါရှင်။မကြာခင်မှာတော့မြန်မာငင်းချမ်းရေးလက်တွေ့ဖြစ်မလာနိုင်တာဘာကြောင့်လဲဆိုတော့မြန်မာရေးတုံ့တက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်ဦးကျော်စန္ဒာနဲ့ကိုရွေးမင်းထွန်းတို့ကကောက်နှုတ်တင်ပြမှာပ
ါမြန်မာနိုင်ငံရွေးကောက်ပွဲအကျိုးအမုန်းစကားတွေပုံမထွက်ပေါ်လာနေခြင်းဆိုရယ်ခေါင်းစဉ်နဲ့ Hunter Marston ရေးဆောင်မကို The Interpreter မှာဖတ်ရပါတယ်2012မှာဗုဒ္ဓဘာသာနဲ့ Rohingya Muslim တွေအကြားအဓိကရုံးဖြစ်ပွားခဲ့ပြီးတဲ့ချိန်ကစလို့မြန်မာနိုင်ငံမှာအမြင့်တွေလာခဲ့တဲ့အမျိုးအနွယ်နဲ့ဘာသာရေးအခြေပြုအမျိုးသားရေးဝါဒဟာလက်မဲ့နိုဝင်ဘာကျင်းပမဲ့ရွေးကောက်ပွဲနီလာရနဲ့အမျှစစ်စစ်ကြွဗုဒ္ဓအမျိုးသားရေးဝါဒီစုခေါ် Militant Buddhist Nationalist ကမ Muslim Sanjis Gari, Pumu Pianga Jarelu Sutavare. Sitago Lula, Taikan, Jakan Pumsui Padiha, a new Baza Kagwe Nibo, Zumbi, Tokamu Yabo, Juzagare, Ruinja Petna, Bosuai, Mayuna Kind Remu, Nangara Sushamuri, Nabjala at Raja. Nimananga, Muzae Warigo, Nino Dwazipi, Asura Ninele, Dikiza Bot, the Boko Levere, Wibamuri. ตรีนมารีโกพันสิทองชาลาริลุกขะเรลุซัวเรอนาลีเยอุจมูออกมาลุลัซัวพอทุบเปียวซูยีตากวนซุยุลารันเนอะเหมอซงยาอุยุซารีปูมูอากองลาเกปีฟรีคันขึ้นลุเยไกนาลีญูซูรุเนเปียนเลสิญญาเยญ่อลิ้นเจ็ดริฮาเลเมมิ่นตวาเกเรลุยีบาเรลาเมยูกอกเปจายเนาะตองซันซุจีเยอนาลีปาดีฮานะทองเซงงารุงงาลุ
ထောက်ခံမှုထပ်မံပြီးတော့ကြာစင်မသွားရလေအောင်သူတို့အနေနဲ့လည်းကြံ့ခိုင်ဖွံ့ဖြိုးရေးလို့သူတို့ပဲလူမျိုးရေးဘာသာရေးဖဲချက်ကိုချက်ကစားလာနိုင်တယ်စုံစမ်းရေးသားထားပါခင်ဗျာဓမ္မနိုင်ငံအတွင်းအကာအကွယ်မဲ့အားနည်းသူတွေအတွက်စစ်ကြောင်းမာရေးကုသမှုနဲ့တေကြောင်းကြံစင်မှုကာကွယ်ရေးဖို့ကောင်းအောင်လုပ်ပေးဖို့လိုအပ်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ကုလသမဂ္ဂလူ့ရေးရာမုံငွေအဖွဲ Eddie Italu to the Sonia Elu Asachi Yita Tavare. To the Pier, Wingu Elane, Wingu Ne Nanganuma, Pimia Elu Les Sobare, Namanayamaro, Brief Cardway, Arma Shipjong Kayara Rene, Ludaji Samusaya Achate Reja, Gaya Dureja, Tijong Chessimune Sanuere, Jamai Pietanaha, Suezia, Kamare. ပဋိပက္ခတွေအာရမရှိပြောင်းခံရတာတွေနဲ့စိတ်ပိုင်းဆိုင်ရာစင်ကလေးအဖြစ်မှုတွေအကြခိုင်ခိုင်မာမာဆက်ဆက်မှုရှိနေတယ်ဆိုတာကိုလည်းကုလသမဂ္ဂလူ့ရဲ့ရမုံငွေအဖွဲ့ UMFPA ကကြွန့်ကျင်သူအရိတန်ရီကူချီကိုကိုးကားရေးထားပါတယ်။2019ခုနှစ်အတွင်းကမြန်မာနိုင်ငံမှာလူတသိန်းမှာငါးတသမကိုးဦးလာကုကုကိုအဆုံးစီရင်တဲ့နှုန်းရှိတာကြောင့်ကမ္ဘာတဝန်ရေမှုန်းရှိတဲ့နှုန်းလူတသိန်းမှာကိုးတသမငါ မြန်မာနိုင်ငံမှာလူတသိန်းမှာ 9.5 ရာခိုင်နှုန်းရှိတာကြောင့်ကမ္ဘာတစ်လွှာကရေပုံရနှုန်း 9.9 ရာခိုင်နှုန်းထက်တော့ပိုများနေပါတယ်ဘာကြောင့်များဒီလိုတေချောင်းကြံစီရတယ်တရားဖို့ကယုံကြည်စိတ်ချတဲ့တဲ့အချက်လည်းနည်းနည်းပဲရှိတယ်လို့ဆိုပါတယ်။ဒါပေမဲ့ကြားမှာအခွင့်အရေးမတူညီတာနဲ့စုပူအချက်ဖို့မှုနှုန်းမြန်မာဓာရီအပါအဝင်စိတ်ကြစရာအကြောင်းအရာမျိုးမျိုးကတော့မျိုးသမီးနဲ့မိန်းမငယ်တွေအကြားရှိနေပါတယ်လို့ဆိုပါတယ်။အကြခင်ကလုပ်ခဲ့တဲ့စစ်တမ်းကောက်ယူမှုအရမျိုးသမီးနဲ့မိန်းကလေးငယ်17ရာခိုင်နှုန်းဟာလွန်ခဲ့တဲ့တစ်နှစ်အတွင်းရုပ်ပိုင်းဆိုင်ရာအရာပဲဖြစ်ဖြစ်လိင်ပိုင်းဆိုင်ရာအရာပဲဖြစ်ဖြစ်အကြဖက်တာခံခဲ့ကြရတယ်လို့ဆိုပါတယ်။အဲ့ဒီကြားမှာကွဲပြားမှုအပေါ်အခြေခံပြီးအကြမ်းဖက်ဆက်ဆံခံရမှုတွေကနေလွတ်မြောက်လာသူတွေအတွက် UNFPA ကစစ်ကြမ်းမှာရင်းနဲ့စိတ်ပိုင်းဆိုင်ရာအားပေးမှုလုပ်ငန်းတွေကိုပေါင်းစည်းဆောင်ရွက်ပေးဖို့ကြိုးစားနေတယ်လို့လည်းရေးသားထားပါတယ်။ UNFPA ဟာစစ်ကြမ်းမှာရေးကုသရေးအကူအညီပေးဖို့ Johns Hopkins တက္ကသိုလ်နဲ့အတူလုပ်ငန်းကော်မတီအစဉ်အဖွဲ့တစ်ဖွဲ့ကိုလည်းဖွဲ့စည်းထားပါတယ်တဲ့။အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်ဖွင့်လှစ်ထားတဲ့စင်တာတွေမှာတိုင်ပင်အကြံဉာဏ်ပေးတာတွေအဖွဲ့လိုက်လှူရှာပြီးအားပေးကူညီတာတွေပါဝင်မှာဖြစ်တယ်လို့ပညာရေးနဲ့တမွေးဝမ်းကြောင်းသင်တန်းတွေလည်းပါဝင်တယ်လို့ဆိုပါတယ်။စိတ်ကြယောဂနဲ့တယောက်နဲ့တယောက်ခန်းစားချက်တွေမျှဝေပြောကြားနိုင်တဲ့ပတ်ဝန်းကျင်မရှိတာဟာငယ်ရွယ်သူတွေအကြားထိကြောင်းကြံစည်မှုမြင့်တက်ရတဲ့အကြောင်းရင်းတွေလို့လည်းဆိုပါတယ်။ဒါကြောင့်လူငယ်တွေအကြားတက်တောက်တတဖြစ်စေတဲ့ပတ်ဝန်းကျင်နဲ့တက်တူရွယ်တွေအချင်းချင်းဆက်သွယ်နိုင်မဲ့ကွန်ရက်တွေကလက်ရှိပြဿနာတွေကိုရော့ပါးစေမှာဖြစ်ကြောင်းပဋိပက္ခဖြစ်ပွားရာကချင်ရခိုင်ရှမ်းကရင်နဲ့မော်ပြည်နယ်တွေမှာ UMFPA ကလူမှုဝန်ထမ်းဌာနနဲ့အတူစိတ်ကြမာရေးကုသမှုနဲ့စိတ်ပိုင်းဆိုင်ရာအားပေးကူညီမှုတွေလုပ်ကံဆောင်ရွက်ပေးနေကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ခင်ဗျာ
။ဦးကျော်ဇန္နာနဲ့ကိုရမ်းမင်းထွန်းတို့တင်ဆက်ခဲ့တာပါရှင်။မကြာခင်မိနစ်ပိုင်းအတွင်းမှာတော့ဒုတိယပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်မှာပါ။လူထုနဲ့ကျန်းမာရေးမြမရေးတုံ့သက်ချက်ဘလော့ဂါတွေပြောသမျှစတာတွေကိုနားဆင်ရမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့ကြာတာပတင်းနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီတိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 0483လိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1905ရုကနေဖမ်းယူနာဆင်နိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အချိန်မီပေါ့လေလိုင်းဟလာလေးပြတ်သွားတယ်တစ်ခုပြတ်သွားတယ်6နာရီ7နာရီအတွင်းမှာစီးဝင်ရောလုံးနိုင်လို့ရှိရင်ဒါတွေကိုလုံးဝမကတိနေပါပြန်ကောင်းတော့လုံးဆိုင်နိုင်တဲ့အခြေအနေရှိ
တယ်ဒါကတော့မြန်မာနိုင်ငံမှာအုံနောက်ငယ်အာယုံကြောဆိုင်ရာကုသမှုတွေဘလောက်ထိလုံနိုင်ပြီလဲဆိုတာနဲ့ပတ်သက်လို့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်။တခါဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ဥကြော်စံသားရဲ့မြမအရေးတုံသက်ချက်အစီအစဉ်ကိုအရင်ဆုံးတင်ဆက်မှာပါရှင်။မြမနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးကော်မတီတွေအဖွဲ့အစည်းတွေလုပ်ငန်းစဉ်အစဉ်အဆက်အကြောင်းတာမန်ပြည်သူတွေနားရှုပ်အောင်ကြားနေရပေမယ့်ငင်းကြံရီကတော့အကောင့်ထဲပေါ်မလာသေးပါဘူး။ငင်းကြံရီကိုတောင့်တရင်ကွဲလွန်သွားခဲ့တဲ့မျိုးဆက်တွေအရွယ်မတိုင်ခင်အသက်ဆုံးရှုံးခဲ့ရသူတွေလည်းများခဲ့ပါပြီ။ဒါပေမဲ့မြမငင်းကြံရီဟာလက်တွေ့ဖြစ်မလာနိုင်တာဘာကြောင့်မလဲ။မြမအရေးတုံ့တက်သူဥမမောင်စိုးနဲ့ဥကြော်ဇန်နာတို့ဆွေးနွေးတုံ့တက်ထားပါရရှင
်။ကျွန်တော်ကမြမနိုင်ငံငင်းကြံရီအလားအလာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်။ဒီအောင်စင်ကိုကျွန်တော်ရွေးလိုက်ကြတော့ဒီတည့်နှစ်အတွင်းမှာပဲ RCSS SSA ကပြုလုပ်တဲ့အခမ်းအနားတစ်ခုမှာတမ်တော်ဘက်ကထိတ်တန်းပုဂ္ဂိုလ်တွေသွားပြီးတက်ရောက်ခဲ့တယ်။နောက်ပြီးတော့သဝန်လှားပေးတာတွေကလည်းပဲအလားအလာကောင်းတယ်ဆိုပြီးတော့မီဒီယာတချို့မှတွေ့ရပါတယ်။ဆိုတော့သူတို့ဟာဒါကိုအကောင်းသဘောနဲ့ယူဆကြတယ်မျှော်လင့်ကြတယ်ဆိုတဲ့ဟာတွေ့ရလို့ကောင်းတဲ့သတင်းကြားလိမ့်မယ်ဆိုပြီးတော့ဆရာကိုဆက်သွယ်ဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်။ဒါမဲ့ဒီကနေ့မှကြတော့RCSS SSC နဲ့လည်းပဲတိုက်ပွဲတွေဖြစ်တယ်ဆိုပြီးတော့ကြားလာတော့ရုပ်ပြည့်ဘယ်လိုဖြစ်သွားသလဲဆရာအဲ့ဒါလေးရှင်းပြပါလားဆရာ
အပြည့်အစုံနဲ့မနစ်ကတည်းကအထင်တော်လေးတစ်ခါတော့ဖြစ်တယ်ဒီဒီကြီးတိုက်ရိုက်ကခီလမ်းကြောင်းပိတ်လို့ဒါပေမဲ့နောက်ပိုင်းမှာဆင်းနေပြီလေပြီးတော့တင်တာရှိရနေမှာတော့ဂျင်းဂျင်းတန်းလွတ်ဖြစ်တယ်ပေါ့ဆက်ပြီးတော့ဒီဖေဖော်ဝါရီက9ရက်နေ့ချင်းနေနေမှာတော့အမေကကဒီနေ့အောင်လာကြတယ်တောင်းလာပို့လာတယ်သူကအေးဝင်ပါဝင်ပြည်ရေးဆက်တာကိုလုပ်တဲ့တောင်းမျိုးအချင်းတော်ကောင်းတယ်လို့မြင်နေကြတာပေါ့ဒါအဲ့ဒီဘက်ပေါ့ဒါပေမဲ့သူ့ရဲ့ဘက်မှာငားကြညွနေတယ်ဥက္ကဋ္ဌငားကြီးဒီကမှာသူ့အတက်ဘက်ကကြောင်းပြီးကြတာတော့ဒီနေ့ရှင်းရှင်းလေးလို့ကဒီခိုင်းနာမဖဲလို့ပြောရတယ်အဒီအသက်ကတော့ဒါသူ့အေရီယာလို့ပြောတယ်ဒီပြဿနာမှာဖြစ်နေတဲ့ပြဿနာပါလဲအဒီအသက်နဲ့စက်မော်ရယ်ကမှာမိနေချက်တာပါလဲဆိုတော့အဲ့ဒီရေတူတာဒီဆိုတာတနင်္လာထားရင်းနဲ့ပတ်သက်ပြီးတော့တစ်ခါတစ်ခါပြည်လေလေမရှိကြဘူး냐။တမလုံးကတနင်္လာထားရင်းကိုလွတ်တန်းဉာဏ်နဲ့မင်းထားပေါ်ချမ်းရှိကျွန်တော်ထိုင်နေကြမှာလေအဲ့ဒီကပြထားတယ်ဒီချမ်းကြီးအလေပိုင်းဒီမကြိုက်နေနေမှာရှိရဲ့အပြည့်စက်တွေကိုအပြည့်မပြင်ထားဘူး။ဒါကြောင့်မလို့လေလက်မကန်ဒရူခါကြီးဖြစ်တယ်လို့ဆိုရမှာ။ဒါပေမဲ့ဒီရတဲ့အချိန်တိုင်းမှာအစမျိုးလုပ်တဲ့ခါမှာတော့ဒီလိုလက်မကန်ကြီးပြထားတဲ့ကြောင့်ငြင်းငြင်းလုံးဝစဉ်ကဲမှာမဟုတ်ဘူးငင်းငင်းလုံးလုံးကျွန်တော်ဖျောက်သွားမယ်လို့ဒီလိုဥက္ကဋ္ဌကပြောတာကျွန်တော်တွေ့ရပါတယ
်အဲ့တော့အခုဖြစ်နေတာကအထက်မှခေါင်းဆောင်လုပ်တဲ့ပုဂ္ဂိုလ်ကတချို့ကိုယ်တိုင်ကဒီကိစ္စကိုသဝန်လှပို့ပြီးတော့ချစ်ချည်တဲ့အမှုရာရင်းနှီးရဲ့အပြုမူတွေပြနေပြီမဲ့အဖက်မှာဖြစ်နေတာကိုသူကမထိန်ချုပ်နိုင်တာလားအချိန်နဲ့မသိတာလားဆိုတာမေးစရာဖြစ်နေတာပါဆရာ
အဲကျွန်တော်ကတော့အလူရောမသိဘူး။တခြားကအချိန်မီမသိနိုင်တာမျိုးတော့သုံးသပ်လို့မရဘူး။ကျွန်တော်မိမပြောရသလိုတက်မော်နဲ့အာဆီယက်ကမှဘယ်လိုထုတ်ပြီးတဲ့နောက်တနည်းချထားရင်းနဲ့ပတ်သက်ဆွေးနွေးမှုမပြတ်တာပဲ
။အဲတော့ငင်းငန်းရေးကိုတကယ်လူကျင်တဲ့ political will ရှိရဆိုရင်အဲ့ဒါဟာသိကြည့်ကြတဲ့ကိစ္စတစ်ခုမဟုတ်ဘူးပေါ့။အ
ဲ့ဒါကြီးကငင်းငန်းရေးလုံးဝဆိုမှအသိမဖြစ်ကြတော့အမှန်ပဲ။တစ်သက်ကနေပြီးတော့ကိုယ်တော်ရာအတိုင်းတစ်သက်ကိုနာခံနိုင်တာပြည့်စုံမှုဒီကိစ္စမျိုးဖြစ်လာတာလို့ပြောရပါဘူး။
အကုန်လုံးနိုင်ငံရေးအလားအလာရွှန်းချုံကြည့်မယ်ဆိုရင်တခြားဒေသတွေမှာအထူးသဖြင့်ရခိုင်နဲ့ဖြစ်နေတဲ့ကိစ္စတွေရောအခြေအနေတော်တော်ဆိုးနေရလို့ကြားရပါတယ်အဲ့မှာသူတို့နှစ်ဖက်စဉ်းစားညှိနှိုင်းပြီးတော့နိုင်ငံရေးအဖြစ်အခြေခံနိုင်မဲ့လမ်းကိုရှိပါရဲ့လားအဲ့လိုအဖြစ်မရှာရင်ဒီလိုတိုက်နေရတဲ့အတွက်တစ်ဖက်ဖက်ရဲ့ညီမှန်းချက်ကပေါင်းရအောင်မြင်နိုင်မဲ့အလားအလာရှိပါသလား
ဘောလုံးရင်းနေလို့ငါကမပိုင်းရှိပါရဲ့ဗျာတပိုင်းကတော့ NCA ထိုးထားတဲ့ EU တွေပေါ့ခုနအာဒီအက်ဆက်ဆိုကန်ယူပေါင်းဝင်အဖွဲ့ဆိုင်ဝင်ပတ်သက်တာပေါ့ဒီအဖွဲ့ကြီးဆက်သွဲကတော့မတ်တာကမှတွေ့မယ်မတ်တာဆဲစက်ပြက်လောက်မှာ ဒီလိုမျိုးကြီးတော့ရှိရပြ။ဒါတော့မတ်တာလည်းရောက်နေလို့အချိန်ကြောင်းတက်ကြည့်ရင်ဒါတော့ကျူးစားနေကြတယ်။သူကတော့နောက်တော့ဒီကောက်ဘွယ်လာမယ်။ငွေကြီးငွေကြီးအမှုလုပ်နေတော့ဒါပြင်နှောင်းနှစ်ဖက်တက်မှာဆိုရတဲ့တက်မယ်ဆိုရင်သူကတော့လက်သေးကိုဒီအစီလက်မထိုးထားတဲ့အဖွဲ့ကြီးငွေကြီးကလည်းပြုတ်ဖို့ဆိုတဲ့အပိုင်းကျူးစားနေကြတာဒါအပိုင်းတစ်ပိုင်းဖြစ်ပါတယ်။ဒါကဒီအစီလက်မထိုးရတော့ရွေ ဒီကြားတဲ့အခင်များခဲ့ပါဘူးသူကျွန်တော်ဤဖေဖော်ဝါရီမှာတွေ့ဖို့သူတယောက်ကြီးကကျွန်တော်စစ်စစ်ပြီးချင်းနေတယ်တွေ့ပါတယ်ကျွန်တော်ဤမှာလည်းမြေကြီးဖေဖော်ဝါရီမှာဆိုတော့ဒါကနေသူ့ကိုမဖြစ်နိုင်ဘူးမတ်တာတဲ့တွေ့နိုင်မတွေ့နိုင်ဆိုတော့မတွေ့နိုင်ဘူးဒါအပြင်မြန်မာပြည်သူတွေရခိုင်မာကတော့တိုက်ပွဲကြီးကအဆောင်ပြတ်တယ်နေရဒီဒီကြောင့်ဒီကြောင့်ဒီကြောင့်မှာတော့ကျောက်တော့ပ
အခုတချို့ကပြောနေရတယ်ဒီလူတွေကရွေးကောက်ပွဲနှီးလာတဲ့အတွက်ကြောင့်လုပ်ပြတာဆိုတဲ့သဘောမျိုးတကယ်တမ်းသူတို့ကိုယ်နှိုက်ကသူတို့လုပ်ငန်းကိုသူတို့
confidence ဒီသူရပြည်ညာကဆုံးဖြတ်ချက်ကိုဒီနောက်ဆိုးရဖြစ်အတွက်ကျင်တာပဲဒါကြောင့်မို့သူရပြည်ညာကခြေကောင်းပြနိုင်ရတော့ရှိပါတယ်ဒါပေမဲ့ဟိုဖယ်ရယ်နဲ့ပတ်သက်တဲ့ဘောဒီရဲ့ဒီရာရဖို့ကိုခင်းနေတယ်ဒီနောက်ဆိုးရကိုခေလို့ဖို့အတွက်လောက်ပဲသူသူစားနေတယ်လို့ပဲထင်ပါတယ်အဲခုနကပြောတဲ့အေးပောင်းချောက်ဖွဲ့ရင်းနဲ့တိုက်ပွဲဖြစ်ပွားနေတဲ့အဖွဲ့ရင်းနဲ့ဒီပြစ်ခတ်ရဲဆ
င်ဟာ NLD အစိုးရလက်ထက်မှာအွေ့နေလာတယ်။အဲ့ဒီမတိုင်ခင်ဦးသိန်းစိန်အစိုးရလက်ထက်မှာတော့ပို့ပြီးတော့ထိရောက်မှုရှိခဲ့တယ်ဆိုပြီးတော့ဦးသိန်းစိန်အစိုးရလက်ထက်ကလှူဆောင်ခဲ့တဲ့ပုဂ္ဂိုလ်တွေကိုလည်း credit ပေးကြရပါလေ။ပို့ပြီးတော့သူတို့လုပ်ခဲ့တဲ့လုပ်ငန်းကထိရောက်မှုရှိတယ်ဆိုပြီးတော့အဲ့ဒီနေရာမှာလူပုဂ္ဂိုလ်နဲ့လည်းပတ်သက်ပါတယ်။အဲ့ဦးသိန်းစိန်အစိုးရဘက်မှာစစ်ဆေးခဲ့တဲ့ညီချင်းရေးလုပ်ခဲ့တဲ့ပုဂ္ဂိုလ်ဦးအောင်မင်းတို့ဘာလို့ဆိုရင်လူရတော်တော်များများတို့လုခဲ့တာကောက်နေဆိုပြီးတော့ပြောကြတဲ့သဘောတွေ့ရပါတယ်။အဲ့ဒါဘယ်လိုနှိုင်းရှင်လို့ပါလဲခင်ဗျာ။ဆရာဦးမောင်ဆိုရတာ
။ NLD ဆိုရတဲ့ဒီကံရေးဆိုရတဲ့နည်းမတူတာတစ်ခုကတော့ဘာလဲဆိုတော့ဒီကံရေးဆိုရတဲ့တက်တော်နဲ့အရောနီးကပ်တယ်လို့။နီးကပ်တဲ့ပြင်ဒီကံရေးဆိုရတဲ့ကောင်တက်တော်အနေနဲ့ဒီမြင်းလို့ပြောမှာတော်လေးနားဆောင်တယ်လို့ယူဆရပါတယ်။ကွာခဲ့နေလို့သူတို့ကြားမှာနှိုင်းညံ့လို့ရတဲ့ပို့ပြီးတော့အဲ့ဒါကလုံနိုင်တဲ့အချက်ရှိပါတယ်။ NLD ဆိုတာလက်ထက်မှာတော့အဲ့ဒါတော်လေးအကန့်အသတ်ရှိလို့ရပါတယ်။ဒုတိယတစ်ချက်ကတော့ဒီကံကြီးဆိုတာလက်ထက်မှာတက်ဆော့တောင်ပေးတာဥအောင်မင်းပဲဖြစ်ပြီးဥအောင်မင်းအနေနဲ့ကတော့ဒီတိုင်းသားစနစ်နဲ့ဖွဲ့နေရင်းချက်ဆံတဲ့ဥပရှိတဲ့ပြည်ပေါ်မှာတိုင်းသားတွေနဲ့အသင်ပြည်တွေလို့ပြောလို့ရပါတယ်။ဒီ NLD ဆိုတာလက်ထက်မှာ NPP ဖွဲ့ပြီးတော့တောင်းအောင်ပေးတဲ့အခါမှာပထမဒေါက်တာတမျိုးကိုတွေ့ရတယ်။ဒုတိယပိုင်းမှာဒီကြတဲ့စီတရရဲ့ဒီနောက်ပိုင်းမှာဒီအခုမျိုးတက်တာတွေ့ရတယ် MNV ဒီတုံးဆိုင်နေတယ်အဲ့တော့ဒီလူတွေမနေဘူးနောက်တစ်ဖက်ကပြောမှဆိုရင်တော့ EU နဲ့တော့ political ရင်းနှီးနှီးနှီးနှီးရှိရပြရတယ်ဒါ NLD ဆိုတဲ့လက်ထက်မှာတွေ့ရတယ်အားနည်းချက်ကိုပြောပါမယ်
တ အဲ့ဒါတော့ပုဂ္ဂိုလ်ကြီးနဲ့လည်းဆိုင်လာပြီးဆိုတော့ကျွန်တော်ပုဂ္ဂိုလ်ကြီးကိစ္စနောက်တစ်ခုမေးချင်ပါတယ်အဲ့ညဉ့်ညမ်းလုပ်ငန်းရှင်ကိုစတင်ခဲ့တော့ငါတချို့ကသုံးသပ်ကြတယ်ဘယ်ပုဂ္ဂိုလ်အဖြစ်စုရအတက်လာမှအောင်မြန်လုပ်စုခြင်းလို့အဲ့ဒီတော့အမပေးခဲ့ဘူးအဲ့လိုမျိုးသုံးသပ်ခဲ့ရရှိပါတယ်အခုဆိုရင်လည်းဥမာတက်မတော်ကာကွယ်ရေးဦးစီးချုပ်က
SSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSS ก็เลยเนี่ยเขาอยู่ในเนี่ยที่เอฟซีเนี่ยที่มันเจ็บช่วงนี้ไปนี่ชีวิตเราต้องสังเกตอะไรดีที่มันคู่อันนี้ว่าจะเจอเวลาอยู่ที่อะไรยิ่งจะขนาดอะไรเนี่ยเรื่องนั้นเราคิดได้ตลอดมาเนาะไอ้ยอดจันทร์สีกุมโยติเมื่อสิ่งปีนั้นทุกนิยายละละด้วยกองซง
นี่ยังอยู่มันจะแก้ตั้งที่จุดเริ่มลุจินเนสุเรกตัวนั้นดูส่วนนี้พิลาองอดีตก็อาเป็นบาร์เรอตาสิพิเนติมาเลยครับแบบชิ้นอยู่ดูจอร์ฟาบุลูว่าเลยเจ้าหน้าที่ชิ้นนี้ตัวชิ้นนี้เจ้าเรื่องนี้ก่อนเนี่ยตัดไปดีกว่าที่เราอยู่ที่เดียวเลยแต่น่าจะคุยไปดีกว่าเลยอยากอยู่ที่โน้นอันนี้สุดชุดที่จำเอาไปดีอะไรสองปีอยู่ลูกคุณเลยอะอีกเท่าไรแต่น่าอยู่เท่าไรคุยไปดีอะ
ดีอนาคตดีอันนี้มันลงในมือเช่นนั้นดีนี่ลงในมือดีกว่าลงในมือเช่นนั้นว่าเอาเงินวัวก็แค่เลี้ยงมันก็มาตัวราชินีพี่ดุนเสดดังเจ้าสั่งลูกทบียาระชิคินดูเนี่ยกุ้งเงียระเสียเงินเนี่ยระสั่งเลยลูกค้าเรนจงตัวนี้อะไรนิมาบิดูฮะนี่ยังอยู่เสื้อหนึ่งบางมีอาจว่าต้องได้กี่จาวะเลย บุบามีวารีเลยเว้ยนี่ยังอยู่มีอะไรเล็ดดีมันขันจ้าเว้ยก็ลงตัวกันจ้าวะบีแต่เมื่อนี่ยังอยู่ฮะแต่เกิดอะไรพิมพ์แล้วเนี่ยไล่เลี้ยวเวลินจันเล็บมาที่ยังที่มาอย่าได้พิมพ์ในที่เรื่องสุดสุดมีนั่นลุงเนี่ยลุงสุดยิ่งจ้าวะล่ะตัวราชินีครับที่สุดที่มา
ช่วงเดือนนี้มีมาเยอะตั้งแต่เช้าสี่สิงห์ก็น่าเสียงเกิดอะไรบ้างเช่นจะทำเรื่องนี้ในเขียนวิวอิมยามาวันสี่สิงห์ก็วอชิงตันดีซีกันในไต้หวันเซนิวาร์เลยดูดอริลูกที่พ่อเจ้าเอ็นอริก้าปฏิบัติงานปกติดูเรื่องว่าจะมีอะไรบ้างคุณลูกพ่อเจ้าดูเรื่องทั้งหลายทั้งจอกจะทำอะไรเสร็จยังเนี่ยด้วยยูกอบุรีจิมบับวีซีนี่จีมา ปัจจัยลูกสองจุดดีจะดีเจมัวดาตบูดาลูเนี่ยปัจจัยลูที่สิ่งนั้นคนเนี่ยเรียนจะอยู่เป็นคนเป็นเราที่ที่เกิดตัวไหนเนี่ยลูยูซาจาวาเลยที่มูริซีบิวเอ็มจะเอาเลยมาดีก็ขังกันนักการในบางวันยามเอ๋ลุลล่าเด็ดเรียนมีเรียกขังกันนักกูเอ็นอริบารีก็เลี้ยมทาร์เรลูยัดคู่เพื่อลูยอเนี่ยนายมาละกูแล้วแม่สิเนี่ยได้เรียนซีซีมาสุนุยจายเอามาที่ซีซีมาได้บางวันสุนุยจีเนสุยเสียดอย่างเมื่อฟุ่นเฟือยกูสิเนี่ยมีปูทาบีบ้า กูสนุกจังนะกูสานเอเบ็ดที่ตั้งไฟเนี่ยเบ็ดที่จูดินปีบูทารุจาดลูวิวเอฟซูมาเลยมาเช็คปีทารุจาวาเลยเต็มเลยเลยสนุกจังดีกูกล้องโน้ตโทรเล่นปีต่อมาที่บาร์เลยวิวเอฟโฟนนั้นบอกว่าเต็มเนี่ยตัวนี้เนี่ยต้องเชื่อเนี่ยงางางาเลยอีเมลเลยสักก็เบอร์มิสวิวเอฟนิวส์ดอทคอมเฟซบุ๊กก็วิวเอฟเบอร์มิสนิวส์ที่บาร์เลยเอาวันสนุกจังบุตรอาชินีอาลูเฮกโฮนะ
ก็จะจัดเองซีซั่นที่เมื่อเดือนเสาร์เมื่อสัปดาห์นี้เนี่ยได้ยินเรื่องซีซั่นมาใช่ป่าวเองสุนีจับเลยทำไมไปเข้าไปเลยครูรอดร.ตันโซเย่ลูดูเนจจะมาอีซีซั่นกูน่าสนใจอย่างไรองค์น้องเนี่ยอายุจะสั่งยาเคสเซนุทานาป่าวเองเนี่ยมันยังไงจะมาอีกันอะไรมาในงานการสั่งเจงสั่งยนต์เนี่ยไล่ไม่เอาลูกเป็นลูกผู้หญิงเปลี่ยนเลยสั่งเย่นี่เดี๋ยวสุดากูเปลี่ยนมาบ้าง
ดาวดาวตั้งใจลูดูเนี่ยจะมาอีซีซีมาน่าสนใจเอามาใช่เอาหน้าเนี่ยเอาโยสัญญาโยกาลีเรามาลิเพียโยกาเลยเอาหน้าตีโจเป่าเดียโยกาลีกูแข่งจ้าจ้าเลยค่ะน่าจะใช่โยกาพี่โยชิตัวจ้าเลยตุลีชิดลูแต่ที่สุดตัวจ้าเรามีลีกูเลยตุลีนี่จ้าเอาไว้เลย
ဆေးဝါးတဲ့ကုတော်နေတဖြည်းဖြည်းတို့တဲ့ကောင်းမလာနေတာကြောင့်အခုခါမှာတော့လေးဖြတ်တဲ့အချိန်ကနေစပြီး၆နာရီကနေ၈နာရီအတွင်းမှာဆေးရုံကိုရောက်အောင်ခေါ်သွားနိုင်ရမယ်ဆိုရင်ပကတိနီးပါးပြန်ကောင်းသွားအောင်ကုသမှုတွေပြုလုပ်နိုင်နေပြီဖြစ်တယ်လို့စီးနဲ့ကြောက်ကခွဲစိတ်အထူးကိုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးခင်ထွန်းကပြောပါတယ်အဲ့တော့ကျွန်တော်မြေလူလူပြောကြားချင်တာတော့ဟိုးရင်တ ကျွန်တော်တို့အခုကဲတော့အလုပ်မဟုတ်ဘဲနဲ့ကျွန်တော်တို့အချိန်မီပေါ့လေလာကြဟလာ၄ပြတ်သွားတယ်တစ်ခုပြတ်သွားတယ်ကျောင်းနိုင်ရှင်းနိုင်အတွင်းမှာစီအောင်ရောင်းလုပ်နိုင်လို့ရှိရင်ဒါတွေကိုလုံးဝမကြည့်နေပါပြန်ကောင်းတော့လုပ်ဆောင်နိုင်တဲ့အခြေအနေဖြစ်နေပါပြီအဲ့ဒါတွေကိုပြည်သူလူအလုံးသိနေကြပါတယ်
အော်နော်နဲ့အောင်ကျော်ဆိုင်ရာကုသမှုပညာရပ်တွေမှာတဖြည်းဖြည်းတိုးတက်ကောင်းမွန်လာနေစေဖို့အတွက်ဖွံ့ဖြိုးတိုးတက်ပြီးတဲ့နိုင်ငံတွေကနေအသိပညာနဲ့နည်းပညာကူညီတွေကိုရယူဖြည့်ဆည်းပေးနေကြရအောင်ပါ။အော်နော်နဲ့အောင်ကျော်ဆိုင်ရာခွဲစိတ်မှုပညာရပ်ကိုမြှင့်တင်တဲ့လုံဆောင်ချက်တစ်ခုအနေနဲ့ဂျပန်နိုင်ငံအိုဆာကာယူနီဗာစီတီနဲ့ပူးပေါင်းပြီးနျူရိုဆာဂျရီဆာဗစ်တွေကိုလုံ solution တော့ကျွန်တော်တို့စိတ်တက်ကတော့တက်ပေါ့နော် private solution တော့ကျွန်တော်တို့ဒီ Pan Life Silong Hospital ပေါ့အဲ့ဒါကနေပြီးတော့ကျွန်တော်တို့ဟိုဘက်က Osaka City University နဲ့အဲ့ဒီမှာရှိတဲ့ကျွန်တော်တို့ဒီ neuro surgeon ပေါ့လေနော် professor Uhaka နော်သူတို့နဲ့ကျွန်တော်တို့ဒါပေါင်းပြီးတော့ဟိုစင်ဒီပွဲကျင်းပတာပါပဲဒီဥစ္စာကတော့ကျွန်တော်တို့အတွက်နမူနာပါပဲကျွန်တော်တို့ဒါအတွက်မှန်းထားတာတော့ကျွန်တော်တို့ရဲ့အုံနောက်နဲ့အာယုံကျော်ခွဲစိတ်ကူပညာဒီဥစ္စာတွေကျွန်တော်တို့ scale တွေပေါ့လေ knowledge တွေအားလုံးတက်လာမယ်နောက်တော့ globally ကျွန်တော်တို့ technology တွေလည်းကျွန်တော်တို့ရလာမယ်ဒီဥစ္စာတွေမှန်းပြီးဒါကိုဆောင်ရွက်ကြတာလည်းဖြစ်ပါတယ်
အုံနောက်နဲ့အောင်ကျော်ဆိုင်ရာယောဂါတွေကိုခွဲစိတ်ကုသမှုပြုလုပ်ခြင်းဟာအသက်အန္တရာယ်နဲ့အလွန်နီးကပ်တဲ့ကုသမှုနည်းလမ်းတွေဖြစ်ပါတယ်။အရင်ကတည်ဆုံမှုရာခိုင်နှုန်းတွေများခဲ့တဲ့ဆိုပေမဲ့အခုခါမှာတော့အုံနောက်နဲ့အောင်ကျော်ခွဲစိတ်ကုသနိုင်တဲ့ယောဂါအမျိုးအစားအရေအတွက်တွေများလာနေပြီးအသက်တည်ဆုံမှုတွေလည်းလျော့ကျလာနေတယ်လို့ဗမောက္ခဒေါက်တာဦးခင်ထွန်းကပြောပါတယ်
။အဲ့ဒါကကျွန်တော်တို့အခုအရင်တုန်းကဆိုလို့ရှိရင်ပေါ့လေကျွန်တော်တို့ဒီအုံနောက်နဲ့အောင်ကျော်ခွဲတယ်ဆိုလို့ရှိရင်ဒါဒီ modality ပေါ့လေဒီနှုံးတွေကများရတယ်ယူရဆိုအခုတော့တော်တော်လေးကိုလာစိတ်ဖြစ်လာတယ်စိတ်ဖြစ်လာပြီးတော့အရင်တော့ကျွန်တော်တို့တိကျတဲ့အရာမှုတွေတော့ပဲကုသတာပေါ့လေအခုနောက်ပိုင်းကျတော့အကုန်လုံးတော်တော်များများကိုကုသလာတယ်နော်ဒီကျွန်တော်တို့ဒီအုံနှောင်းမှာဖြစ်တဲ့ကျူမာစီနော်ဒီကင်ဆာယောဂါတွေဘာတွေအစားနော်တော်တော်လေးကုသလာနေတာလေနောက်တစ်ခါကျွန်တော်တို့လေးပြတာပေါ့လေလေးပြတာအုံနှောင်းထဲကသွေးကြောပေါက်သွားတယ်သွေးကြောပိတ်သွားဒါတွေကိုပါကုသနိုင်တဲ့အခြေအနေတွေကိုရောက်လာပါပြီ
အုံနောက်နဲ့အောင်ကျော်ဆိုင်ရာခွဲစိတ်ကုသမှုဌာနတွေကိုတိုးချဲ့တည်ဆောက်မှုတွေအများကြီးလှုပ်ဆောင်နေတယ်လို့လည်းသိရပါတယ်။အုံနောက်နဲ့အောင်ကျော်ဆိုင်ရာခွဲစိတ်ကုသမှုဌာနတွေကိုတိုးချဲ့တည်ဆောက်နေမှုမှာငွေအားနဲ့လူငွေအားတွေကိုအများကြီးအသုံးပြုဖို့လိုအပ်တာကြောင့်ပုဂ္ဂလိကစေယုံတွေကပါဝိုင်းဝန်းကူညီလှုပ်ဆောင်ကြမယ်ဆိုရင်ပိုပြီးအကျိုးရှိနိုင်တယ်လို့ပန်းလိုက်စီလုံးစေယုံမှဒါရိုက်တာတူဦးဖြစ်သူဒေါက်တာတော်အောင်မရှိန်ကအခုလိုပြောပါတယ်။
ဒီမှာလဲ neurosurgery department ကသူတို့တွေလည်းဒီအများကြီး expansion နဲ့လုပ်နေစီယုံတက်တီဆောက်ဖို့တွေလည်းလုပ်တယ်။ဒါပေမဲ့လည်းဟိုလူနာတွေကလည်းရံများတဲ့အခါကျတော့ဟိုကျမတို့ဘက်က public ကော private ကောပေါင်းပြီးလုပ်လို့ရှင်တော့လူနာတွေအတွက်ပို့ပြီးကောင်းတာပေါ့နော်။နောက်တစ်ခုကနှီးပညာတွေကလည်းတကဘာလုံးမှတိုးတက်လာနေတယ်။ဟိုကဂျပန်ဆိုရင်လည်းအရန်တိုးတက်တဲ့နှီးပညာတွေရှိလာတယ်။အဲ့တော့နှီးပညာတွေဖလှယ်ခြင်းအားဖြင့်ကျမတို့ဒီမှာရှိတဲ့ဒီ professional development တွေလည်းရမယ်။လူနာတွေအတွက်လည်းကောင်းမွန်တဲ့ service တွေရလာနိုင်တာပေါ့နော်
။အုံနောက်နဲ့အောင်ကျော်ဆိုင်ရာခွဲစိတ်ကုသမှုဌာနအပါအဝင်မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍတွေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ live ပြန်အောင်ပြုပြင်ပြောင်းလဲဆောင်ရွက်တဲ့နေရာမှာဂျပန်နိုင်ငံဥဆာကာ University နဲ့ပူးပေါင်းဆောင်ရွက်လှုပ်ဆောင်မှုဟာလည်းတစ်ခုပါဝင်ဖြစ်ပြီးအချိုးကျစုရလတ်တွေကိုတော့စောင့်ကြည့်ကြရအောင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောစီစဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်မဆုမျက်မှုန်ကနေတင်ဆက်ထားပါတယ်
တောင်အာရှနိုင်ငံတွေမှာလေအင်တာနက်သုံးပြီးတော့လုပ်တဲ့စီးပွားရေးလုပ်ငန်းတွေတိုးတက်နေတာ2019ခုနှစ်မှာမှတ်ချောက်တရားလာအောင်စီးပွားရေးတန်ဖိုးကဒေါ်လာဘီလီယံ100တောင်ကျော်သွားပြီတဲ့ကိုသားညုံကြီ
းဟုတ်တယ်မဆွေမောင်ကခုလိုမျိုးဒီအင်တာနက်ဝန်ဆောင်မှုကိုအခြေခံတဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာရတာကလူတွေရဲ့ဈေးဝယ်ပုံ၊သွားလာပုံ၊စားသောက်ပုံတွေပြောင်းလဲလာကြတာကြောင့်မဟုတ်လားဗျ
သိကြတာပေါ့ရှင် Google Company ရဲ့ Singapore အစိုးရပိုင်း Temasek Holding လုပ်ငန်းကြီးရဲ့ Bainan Company ဆိုတဲ့စီမံခန့်ခွဲရေးနဲ့ဆိုင်တဲ့အတိုင်ပင်ခံကုမ္ပဏီရဲ့ပေါင်းပြီးတော့မှထုတ်တဲ့ Economy Southeast Asia 2019ဆိုတဲ့အစီရင်ခံစာမှာအဲ့ဒါတွေကိုလေ့လာဖော်ပြထားတယ်လေ2019 October 3ရက်ကထုတ်တဲ့အစီရင်ခံစာရဲ့မှာအရှိတောင်အရှာလို့ပြောပေမဲ့နိုင်ငံ6နိုင်ငံကိုပဲအဓိကထားလေ့လာထားတော့မြန်မာနိုင်ငံတော့မပါဘူးသူတို့ကထိုင်းစင်ကာပူမလေးရှားအင်ဒိုနီးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေကဒီအင်တာနက်သုံးတဲ့စီးပွားရေးလုပ်ငန်းတွေကိုလေ့လာပြီးတော့အစီရင်ခံစာထုတ်တာကိုသားညုံရဲ့
အင်္ဂလိပ်လို Internet Economy လို့ပြောတာကိုမြန်မာလိုအလွယ်ဆုံးပြန်ရှင်းရင်တော့ Internet Online ဝန်ဆောင်မှုကိုအခြေခံတဲ့စီးပွားရေးပေါ့ဗျာ Online ပေါ်မှာဈေးဝယ်တာတို့ Grab တို့ Uber တို့ငှားတို့မျိုးအွန်လိုင်းကနေပြီးတော့ကားငှားစီတာမျိုးတွေ။နောက်အွန်လိုင်းကနေပြီးတော့ငွေအလွှဲပြောင်းလုပ်တာတို့အားလုံးကျုံးဝင်ပါတယ်
။ Economy Southeast Asia 2019အစီရင်ခံစာကလည်းစောစောကပြောတဲ့အရှေ့တောင်အာရှနိုင်ငံ6ခုမှာအွန်လိုင်းကနေပြီးတော့ဝန်ဆောင်မှုပေးတဲ့ခီးသွွားလုပ်ငန်းတွေ၊အွန်လိုင်းသတင်းမီဒီယာလုပ်ငန်းတွေ၊ Grab လိုမျိုးဒီအွန်လိုင်းကနေငှားစီရတဲ့ငှားရင်လုပ်ငန်းတွေ၊ E-commerce လုပ်ငန်းတွေ၊အွန်လိုင်းကနေဗန်နာရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေကိုအဓိကလေ့လာထားတာရှင့်။
အရှိတောင်အရှာမှာပြီးခဲ့တဲ့လနှစ်တွင်အင်တာနက်သုံးတဲ့သူကတန်းတရာတော်မှတိုးလာတယ်လို့အစီအစဉ်ကကပြောပါတယ်။အများစုကအသက်15နှစ်ကနေပြီးတော့19နှစ်ကြာလူငယ်တွေတဲ့မိုဘိုင်းလက်ကင်ဖုန်းကိုလက်ကမချနိုင်တဲ့လူငယ်တွေများလာလေလေအင်တာနက်သုံးတဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာလေလေဖြစ်ပဲလို့လည်းအစီအစဉ်ကသုံးသပ်ထားတာပါ
။အင်တာနက်ပေါ်ကနေလည်းဝန်ဆောင်မှုတွေကိုရနိုင်တဲ့စီးပွားရေးလုပ်ငန်းတွေရဲ့တန်ဖိုးကအခုဆိုလို့ရှိရင်ဒေါ်လာဘီလီယံ100ကျော်သွားပြီ။2025ခုနှစ်မတိုင်ခင်မှာဆိုရင်ဒီထက်3ဆတိုးပြီးတော့မှဒေါ်လာဘီလီယံ300ထီထောင်ရှိမယ်တဲ့။အရှိတောင်အရှာကလူတွေကိုဒီကဘာမှာအင်တာနက်နဲ့အထူးတွေ့ဆုံအသုံးအများဆုံးလို့တော့မှအစီရင်ခံစာထဲမှာဆိုထားတယ်။လိုချင်တာကိုအွန်လိုင်းဆိုင်ကနေဝယ်လိုက်တာမျိုးအစားအသောက်တွေကိုအွန်လိုင်းကနေမှာယူတာမျိုးနောက်အငှားရင်တွေကိုမိုဘိုင်းအက်ပေါ်ကနေငှားလိုက်တာမျိုးလို့လူတွေရဲ့နေမှုထိုင်မှုပုံစံတွေပြောင်းလာတာကြောင့်မဟုတ်လို့ e-commerce အင်တာနက်အခြေခံစီးပွားရေးကအမြန်ဆုံးတိုးတက်နေတဲ့ကဏ္ဍတစ်ခုဖြစ်တယ်တဲ့။အွန်လိုင်းရှော့ပင်းလုပ်ငန်းတစ်ခုရဲ့နေ့တွင်ဒေါ်လာ38ဘီလီယံကျော်နေပြီ။
အွန်လိုင်းပေါ်မှာလူများစိတ်ဝင်စားတဲ့ promotion တွေပေးတာတို့သူတို့ဝန်ဆောင်မှုပေးတဲ့ mobile app တွေမှာဖျော်ဖြေအစီအစဉ်တွေထည့်ပေးတာတို့နောက်မှာယူတဲ့ပစ္စည်းတွေအစားအသောက်တွေကိုမြန်မြန်ဆန်ဆန်ပို့ပေးတာတို့လုပ်ပေးတဲ့အတွက်2025ခုနှစ်မတိုင်ခင်အခုတည်းစီးပွားရေးကလေးစားတူပြီးတော့ဒေါ်လာဘီလီယံ150တောင်မှကျော်သွားမယ်လို့ဆိုထားပါတယ်။သူတို့လေ့လာတဲ့အရှိတောင်အရှာ6နိုင်ငံတည်းကမှ e-commerce အတိုးတက်ဆုံးနိုင်ငံကအင်ဒိုနီးရှားနိုင်ငံပါတဲ့။ဒါပေမဲ့လည်းအရှိတောင်အရှာမှာစီးပွားရေးလုပ်ငန်းတိုင်း digital စနစ်ကိုသုံးပြီးတော့အင်တာနက်အွန်လိုင်းမှာဝန်ဆောင်မှုရနိုင်ဆုံးကတော့ဗီယက်နမ်ပဲဗျ။
အရှိတောင်အရှာ6နိုင်ငံလုံးမှာတော့ကားငှားစီးတာရောအစားအသောက်တွေကိုကိုလိုတဲ့နေရာကိုပို့ပေးဖို့မှာယူတာရောအပြင်တခြားအွန်လိုင်းဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုတဲ့သူတွေတိုးလာတဲ့ကိုသားညုံရ။အရှာမှာကားငှားစီးတာနဲ့အစားအသောက်တွေလိုက်ပို့ပေးတဲ့လုပ်ငန်းပိုင်းမှာရှေ့ပြေးနေတဲ့ Grab နဲ့ Gojek တို့အတွက်အလားအလာအတော်လေးကောင်းနေတာပေါ့။ဒီကုမ္ပဏီနှစ်ခုလုံးကသူတို့လုပ်ငန်းတိုးတက်ပြီးတော့အမြတ်ထွက်တာကအစားအသောက် delivery လုပ်တာကြောင့်လို့ပြောကြတယ်။အဲဒါကြောင့်လဲ Food Panda တို့ Deliveroo တို့လိုမျိုးအပြိုင်လုပ်ငန်းတွေလည်းရှိနေပြီလေ
။ Internet online ကနေပါဝန်ဆောင်မှုရနိုင်တဲ့စီးပွားရေးလုပ်ငန်းတွေကအရင်ကသူတို့ဝန်ဆောင်မှုယူတဲ့လူသစ်တွေပို့တိုးလာဖို့အရင်ကပိုအာရုံစိုက်ကြတယ်။အခုတော့လူသစ်တိုးဖို့အတွက်ကိုရှိပြီးသား customer တွေအတွက်ဝန်ဆောင်မှုကိုပိုကောင်းအောင်လို့ promotion ပေးတဲ့ဘက်ကိုပို့ပြီးတော့အာရုံစိုက်လာကြတာကိုလည်းလေ့လာမှုမှာတွေ့ရပါတယ
်။အခုလောလောဆယ်မှာတော့အခုလိုမျိုး internet online ကနေဝန်ဆောင်မှုရနိုင်တဲ့စီးပွားရေးလုပ်ငန်းထက်ဝက်ကျော်ကမျိုးပြဒေတာတွေမှာအဓိကဖြစ်နေတယ်။ဒါပေမဲ့အခုကနေပြီးတော့2025ခုနှစ်အတွင်းမှာမျိုးပြမဟုတ်တဲ့နေရာတွေမှာလည်း online အခြေခံတဲ့စီးပွားရေးလုပ်ငန်းတွေကနှစ်ဆတိုးလာမယ်လို့ခန့်မှန်းထားပါတယ်။လက်ကင်မိုဘိုင်းဖုန်းသုံးသူတွေအတွက်အင်တာနက်ကိုလွယ်လွယ်ကူကူဈေးတက်တက်တသားနဲ့ချိတ်ဆက်လာနိုင်ကြတာရောအွန်လိုင်းဝယ်ဆောင်မှုတွေအပေါ်မှာပို့ပြီးတော့ယုံကြည်စိတ်ချလာကြတာကြောင့်မှအင်တာနက်အခြေခံတဲ့စီးပွားရေးလုပ်ငန်းတွေကမျှော်လင့်ထားတာထက်ကိုတိုးတက်လာတာလို့လေ့လာသူတွေကပြောကြတယ်
။အင်တာနက်ချိတ်ဆက်ထားတဲ့လက်ကင်ဖုန်းပေါ်ကနေပြီးတော့အွန်လိုင်းဝယ်ဆောင်မှုတွေကိုလွယ်လွယ်ကူကူသုံးနိုင်လာတော့ဂိမ်းကစားတာကနေပြီးတော့ဘန်ငွေစင်းစစ်တာမျိုးတွေမကတော့ဘူး။ခီးသွားဖို့လေရင်လက်မှတ်ဝယ်တဲ့အထိပါလောက်လာကြတာတွေ့နေရတယ်တဲ့။
နည်းပညာတိုးတက်လာတဲ့အတွက်အရှိတောင်အရှဒေသကလူအများအတွက်ဗန်နာရေးဝန်ဆောင်မှုတွေကိုအရင်ကထက်ပိုပြီးတော့လက်လန်းပြီလာကြမယ်တဲ့လောလောဆယ်ဒီဒေသထဲမှာဒီအသက်ပြည့်ပြီးတဲ့လူဦးရေတန်း400လောက်မှတန်း100လောက်ကဗန်လုပ်ငန်းဝန်ဆောင်မှုကိုလက်လန်းမမီကြဘူးလွယ်လွယ်ပြောရင်တော့ဗန်စင်းမရှိကြဘူးပေါ့ဗန်စင်းရှိတယ်ဆိုရင်လည်းအကန့်အသတ်နဲ့ပဲဝန်ဆောင်မှုတွေကိုရယူနိုင်ကြတယ်အဲဒါကြောင့်မလို့အခုလိုမျိုးဒီဗန်လုပ်ငန်းဝန်ဆောင်မှုတွေကိုအပြည့်အဝမရနိုင်ကြတဲ့သူတွေကိုနည်းပညာတိုးတက်မှုအကျိုးနဲ့လက်လန်းမိလာအောင်လုပ်နေကြတာကိုလည်းဒီအစီအစဉ်ခံစားရဲမှာပြောထားရရှင်
။မြို့ကြီးတွေမှာနေတဲ့လူမျိုးတွေအတွက်ဗန်သွားလိုက်တာကတိတ်အခက်အခဲမရှိပေမဲ့နေဘက်တွေမှာနေတဲ့လူမျိုးတွေအတွက်ကကြတော့ဒီဗန်ရှိတဲ့နေရာတကူတကသွားဖို့ဆိုတော့တိတ်မလွယ်လောက်ဘူးလေ။ Ara online bukanlah yang mubi cira bawain. Banyak sahaja wujud mugo lulu lula naja mesuin. Di kena bengal eh, nyai tu dah lali melu kemana masih mahu.
Sehingga pada tahun Google Company ini, sedang asal saya usaha menjaya mu Stephanie Davis kata. Online wujud mugo lebo lulu bobi lo secara laja raya. Internet go sejuta data. Tahun ini laja raya jang. Internet cegah siwaya ma. Hingga sihir sehingga mugo jauhlah naik milu biar go danyu ye.
ဒါပေမဲ့လည်းဒီဂျစ်တယ်စနစ်နဲ့ဝန်ဆောင်မှုပြီးတဲ့စီးပွားရေးလုပ်ငန်းတွေမှာကျွမ်းကျင်လုပ်သားတွေလိုအပ်နေသေးတာကတော့စင်ကာပူကြီးတစ်ခုဖြစ်ရှိနေသေးတယ်ဆိုတာကို
ဒီပညာအကျိုးဒေတာတလွှာလူတွေပို့ပြီးတော့ခန်းစားနိုင်အောင်ကြိုးစားရမယ်ဆိုတာကိုလည်းအစီအကံစာမှာပြောထားပါတယ်။အစ်တော်အရှာကလူကြီး90ရာခိုင်နှုန်းလောက်အင်တာနက်ကိုသုံးနေကြပြီးတော့အဲ့ဒီထက်မှအများစုကလက်ကင်မိုဘိုင်းဖုန်းတွေပေါ်ကနေအင်တာနက်ကိုသုံးနေကြတော့အွန်လိုင်းစီးပွားရေးဝန်ဆောင်မှုတွေကိုအခုထပ်ပို့ပြီးတော့နားလည်သဘောပေါက်မယ်သုံးလာကြမယ်ဝန်ဆောင်မှုတွေကိုလည်းအခုထပ်ပို့ပြီးတော့ကော ောင်းနိုင်ငံကိုအဓိကထားတဲ့ Economy Southeast Asia 2019 အစီရင်ခံစာအရအရှေ့တောင်အာရှမှာဒီ Internet Online ဝန်ဆောင်မှုအခြေခံနဲ့စီးပွားရေးက2019ခုနှစ်မှာဒေါ်လာဘီလီယံ100ကျော်သွားပြီ Digital နည်းပညာကျွမ်းကျင်တဲ့လူငယ်တွေအရွယ်ရောက်လာကြမဲ့နောက်6နှစ်ဆိုလို့ရှိရင်အခုထက်3ဆတက်ပြီးတော့ဒေါ်လာဘီလီယံ300အထိတောင်ဖြစ်မယ်လို့ခန့်မှန်းထားပါတယ်ဒီအစီအစဉ်ခံစားရဲမှာမြန်မာနိုင်ငံမှာပါပြီးမဲ့မြန်မာနိုင်ငံရှိနေတဲ့အရှိတောင်အာရှဒေသရဲ့ဒီအားတက်စရာအလားအလာတွေကိုဘယ်လိုမျိုးအကျိုးရှိရှိအသုံးချလို့ရမလဲဆိုတာကိုသိထားမယ်ဆိုရင်မြန်မာနိုင်ငံအတွက်လည်းအကျိုးများမယ်ထင်ပါတယ်ရှင
်အဲ့တော့ဒါကတော့အရှိတောင်အာရှမှာတိုးတက်လာနေတဲ့ဤစီးပွားရေးအကြောင်းကိုဘလော့ဂါတွေပြောသမျှအစီအစဉ်မှာမတ်ဆုမြတ်မွန်ကပြောပြသွားတာပါကိုသားညူကကူညီပါဝင်တင်ဆက်ထားပါတယ်ကျမတို့အခုထုတ်လွှင့်နေတဲ့နနက်6နာရီကနေ9နာရီထိအစီအစဉ်ကိုမြန်မာစံတော်ချိန်နနက်8နာရီကနေ9နာရီထိ9ဒိုမီတာ20 25 32တို့ကနေပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်ဂျာတာပလီနေနနက်ခင်းVOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပ
ါ။ကိုရိုနာဗိုင်းရပ်စ်အလင်းမြန်ကူးစက်ပြန့်ပွားနေတာကိုဟန်တာတပ်ဖြတ်ရေးအတွက်အမေရိကန်ဒေါ်လာ 8.3 ဘီလီယံတန်ဖိုးရှိတဲ့အရေးပေါ်ရမုံငွေတရားထူထောင်ထားရှိဖို့အမေရိကန်လွှတ်တော်အမတ်တွေဗိုလ်ထုနေကသဘောတူညီမှုရခဲ့ကြပါတယ်။အမေရိကန်အထက်နဲ့အောက်လွှတ်တော်နေရာစလုံးက Republican နဲ့ Democrat အမတ်တွေကြားရရှိခဲ့တဲ့အရေးပေါ်ရမုံငွေဆိုင်ရာဒီဥပဒေရဲ့နောက်ဆုံးမူကြမ်းကိုသတင်းပတ်ကောင်မှရရှိနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။ Coronavirus ဆောင်အီတလီနိုင်ငံအတွင်းကစာတင်ကြောင်းတွေအားလုံးဆဲကြပြိမ့်မယ်အကြောင်းအစိုးရကကြေညာတဲ့အချိန်ထဲမှာပဲဒီ virus ပိုးနောက်ထပ်ကူးစက်တဲ့နိုင်ငံ၄နိုင်ငံတိုးလာပါတယ်။ Chile, Hungary, Poland နဲ့ Slovenia နိုင်ငံတွေကလည်းသူတို့တိုင်းပြည်အသီးသီးမှာ Coronavirus ကူးစက်မှုတွေရှိလာနေပြီဖြစ်ကြောင်းဗုဒ္ဓဟူးနေ့ကပြောကြားလိုက်ကြတာပါ။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားခဲ့ကြတဲ့ရဟင်္ဂါဒုက္ခသည်တွေအတွက်အခုအညီအမေရိကန်ဒေါ်လာ689တန်လိုအပ်နေကြောင်းကုလသမဂ္ဂအေဂျင်စီတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကမလ3ရက်နေ့မှာတောင်းခံလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုပြန်နိုင်ဖို့မှာဒုက္ခသည်တွေရဲ့နိုင်ငံသားဖြစ်ခွင့်အခွင့်အရေးနဲ့ပတ်သက်လို့ရှင်းရှင်းလင်းပြဖို့အရေးကြီးတဲ့အကြောင်းလဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒေကအင်္ဂါနေ့မှာပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုထိန်းချုပ်ရေးမှာမြန်မာနိုင်ငံကဆရာဝန်တွေအသုံးပြုနိုင်မှုစေဝါကိရိယာတွေမြန်မာနိုင်ငံကိုပေးပို့ခဲ့တယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ယောဂဆန်တက်ရှာဖွေကိရိယာပေါင်း300နဲ့ PCR ဆစ်ဆစ်ဆက်နှစ်ခုကိုမြန်မာနိုင်ငံရဲ့မြစ်ထပ်ရက်ခံချက်အရပေးပို့ခဲ့တယ်လို့လည်းစင်ကာပူနိုင်ငံသားရေးဝန်ကြီးဌာနကမလ၄ရက်နေ့ရက်စွဲနဲ့ကြေညာပါတယ်။အမေရိကန်ပြည်ထောင်စုမှာအခုနှစ်ကျင်းပမဲ့သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီရဲ့ကိုယ်စားလှယ်လောင်းဖြစ်လာရေးကြိုးပမ်းမှုတွေမှာSuper Tuesday လို့ခေါ်တဲ့အင်္ဂါနေ့ကပါတီရင်းပနမာရွေးချယ်မှုတွေအပြီးဒုသမရလောင်းဂျိုးဘိုက်တန်နဲ့ဗမာပြည်နယ်ကအထက်လွှတ်တော်အမတ်ဗန်နီဆန်ဒါတို့နှစ်ဦးသာကြံတော်မဲ့အခြေအနေရှိနေပါတယ်။သူတို့နှစ်ဦးဟာဒီမိုလာမဲ့နိုဝင်ဘာရွေးကောက်ပွဲမှာသမရဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်ဖို့အတွက်ကြိတ်နေကြိုးစားနေကြတာပါ။
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ဒီဂရီမနဲ့အစီအစဉ် ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ဒါရက်စမစ်ပါရှင်။ကျမကတော့အင်ဂျင်နိုင်ပါ။စာသာပရင်းနေတဲ့ခင်ဗီအိုအေမြန်မာပိုင်းစီစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားကတော့ရရှိအားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.